Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှိများရှင်2019ခုနှစ်ဧပြီလ2ရက်နေ့သတင်းမှုတွေနဲ့ညပိုင်း VOA တန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24-23-30မိနစ်တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်ကျမနာလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျမတင်ခီထိုက်ပါကိုလံဘီယာနိုင်ငံမှာမြစ်ရေရှမ်းပြီးရေကြီးတာကြောင့်လူပေါင်း200နီးပါးတေဆုံးရပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးမှုအတွင်းဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအမြောက်ပြုခဲ့တယ်ဆိုပြီးဒေါ်နယ်ထရန့်အပေါ်တိုင်ကြားချက်ကိုဆက်လက်စစ်ဆေးဖို့ဖက်ဒရယ်တရားသူကြီးတို့ကဆုံးဖြတ်ပါတယ်မြန်မာကြားဖြတ်ရွေးကောက်ပွဲမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုနိုင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီကနေ့ကနားဆင်ရမယ့်သတင်းတွေထဲမှာတော့လက်တောင်းတောင်ချင်းညီစီမံကိန်းမှာတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့အခုဒီကနေ့မှာတော့ဒေသခံတွေရသတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်
ပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့ကြီးစံကရောဘာကြီးစံနဲ့မဟုတ်ဘူးခဲအစိတ်တဲ့နဲ့ကြီးစံလေးရောပါတယ်အဲ့ဒါတွေကိုသတင်းသာတဲ့နမားတွေဒီကိုကျမတို့ပုံလီရောအားလုံးကိုခြားပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင်
။ဒါကတော့ဒေတာခန်တကူပြောပြသွားတာပါ။သတင်းပြေဆောင်တော့နောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒါအပြင် NLD အစိုးရတက်တန်းတနစ်ပြေပြီးအချိန်မှာအစိုးရအဖွဲ့ရဲ့ဆက်ဆံရင်ဘယ်လိုရှိသလဲဆိုတာကိုမြမအရေးစင်းတဲ့ခါမှာနားဆင်ရဖို့ရှိရဲ့အပြင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမတင်ကြီးထိုက်တဲ့ကိုရဲနိုင်တို့ကကြီးညာပေးပါအောင်ရှင်။
ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြစ်သုံးစီးရေကြီးရေရှမ်းပြီးပြီးခဲ့တဲ့တောက်ကြံနေညသကောင်းရန်ဒေသခံတွေအိပ်ပျော်နေတဲ့အချိန်မိုးကိုးမြို့တဲ့ရေတွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်တေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေဖျက်ဆီးခဲ့ရပါတယ်။အီကွေဒေါ်နယ်စပ်ကလူပေါင်း4000နေထိုင်ရာမိုကိုမြို့ကိုသမ္မတယွန်းမန်နျူအယ်ဆန်တိုးစ်မနေ့စနေနေ့ကသွားရောက်ပြီးလူထုအရေးပေါ်အခြေအနေဖြစ်ကြေညာပါတယ်တေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းသမ္မတကသတိပေးပါတယ်ရေဘေးကျုံတွေ့ခဲ့ရသူတွေအတွက်ယူကျုံမရဖြစ်ရပြီးကူညီဆောင်ရွက်နိုင်တာမှန်သမျှလုပ်သွားမယ်လို့လည်းသမ္မတကပြောပါတယ်ရေကြီးမှုကနေဒဏ်ရာရခဲ့သူ400ရှိပြီးပျောက်ဆုံးနေသူ220ရှိတယ်လို့ချက်ချင်းဤအဖွဲ့ကပြောထားပါတယ်ရေကြီးမှုဖြစ်ခဲ့တာကိုရပ်ယူထားတဲ့ဗီဒီယိုထဲမှာတော့အဆောက်အုံတွေပြားပြားဝတ်နေပြီးပျက်စီးနေတဲ့ကားတွေလည်းစုပုံနေပါတယ်တစ်ပင်တွေကတော့အမြင့်ကနေပြိုလဲကျနေပါတယ်ရေဘေးတံခံခဲ့ရပြီးကြောက်လန့်တွေးဝင်နေကြတဲ့ဒေသခံတွေကတော့ပျက်စီးနေတဲ့မြို့ထဲမှာရှာဖွေနေကြပြီးဒဏ်ရာရသူတွေတေဆုံးသူတွေကိုအပျက်စီးပုံနေကြကနေရှာဖွေကယ်ဆယ်နေကြပါတယ်။ရပ်ပေါင်းများစွာမိုးသည်ခဲ့ပြီးနောက်အခုလိုရေကြီးမှုကပ်ဘေးကြီးနဲ့ကျုံတွေ့ခဲ့ရတာဖြစ်ပြီးဒေသရင်းနေရာအတော်များများမှာလည်းလျှက်ဆင်မိနဲ့တောက်တုံးကြီးပြက်လက်နေပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့တနင်္လာနေ့ကျရင်အိမ်ပြည်တော်မှာတွေ့ဆုံတဲ့အခါမှာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နေရာစလုံးဟာအစ္စလာမ်ဝါဒကိုနိုင်ငံရေးလို့အသုံးချလာတဲ့ပုံမှာအတော်လေးကိုမနှိမ့်မြှုပ်ကြဘူးလို့ Atlantic Council က Rafik Hari Center ရဲ့အခြေလေပိုင်းဒေသဆိုင်ရာအကြီးတန်းသူတွေသည် HA Halia ကပြောပါတယ်။ဒါ့အပြင်သူတို့နှစ်ယောက်စလုံးကနိုင်ငံရေးမှာလုံခြုံရေးကသူတို့ရဲ့ပထမဒုတိယတတိယဦးစားပေးအဖြစ်ရှုမြင်ထားကြတယ်လို့လည်း Halia ကပြောပါတယ်။ဤသမားမလာရောက်ခင်အင်ပီရိုကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တမိုင်းကြောင်းအရလည်းနိုင်ငံခြားဆက်ဆံရေးဟာလုံခြုံရေးကြိုးစည်းပွားပေါ်မှာအခြေခံလာခဲ့တာဖြစ်ပြီးတော့အခုဆွေးနွေးမှုအတွင်းမှာလည်းအရေးပါတဲ့အစိပ်ပိုင်းအဖြစ်နဲ့ဆက်ပြီးရှိသွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒါ့အပြင်ကျန်းဖတ်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအီဂျစ်သမားရဲ့တင်းတဲ့မမကိုင်းတဲ့ဆောင်ရွက်တဲ့မူဝါဒပေါ်မှာဒီကျညာချက်ထဲမှာအပေါ်ဒီကျညာချက်ထဲမှာချီးကျူးထားပါတယ်။သမားစစ်စီဟာ2014ခုနှစ်မှာသမားဖြစ်လာခြင်းကစပြီးတော့အရေးကြီးတဲ့ကိစ္စရဲ့အများပြားကိုရဲရဲတင်းတဲ့ခိုင်းတဲ့ဆောင်ရွက်ခဲ့တယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွယ်စည်းရုံးပွဲတစ်ခုမှာဒေါ်နယ်ထရန့်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအမြောက်ပြုခဲ့တဲ့ဆိုတဲ့တိုင်ကြားချက်ကိုဆက်လက်စစ်ဆေးသွားဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချပါတယ်။ဒေါ်နယ်ထရန့်ရဲ့ရှေ့နေတွေဘက်ကလွတ်လပ်စွာပြောဆိုခွင့်နဲ့ပြန်လည်ထူးချေချက်ကိုပယ်ချပြီးဖက်ဒရယ်တရားသူကြီးကအခုလိုအမိန့်ချတာဖြစ်ပါတယ်။ကန်တကီပြည်နယ်လူဝီစီယနာကဖက်ဒရယ်တရားသူကြီးဒေးဗစ်ဟေးလ်ရဲ့ဆုံးဖြတ်ချက်ကြောင့်ဆန္ဒပြသူ၃ဦးရဲ့တိုင်ကြားချက်ကိုတရားဥပဒေကြောင့်အရဆက်လက်ဆောင်ရွက်ဖို့လွမ်းပွင့်သွားစေတာဖြစ်ပါတယ်။သမ္မတထရန့်သူ့ရဲ့စည်းရုံးလှုပ်ရှားရေးအဖွဲ့နဲ့သူ့ကိုထောက်ခံသူ၃ဦးတို့ကိုတိုင်ကြားထားတာဖြစ်ပါတယ်။လူဝီစီယနာမှာ2016ခုနှစ်တုန်းကထရန့်ရဲ့မဲဆွယ်စည်းရုံးပွဲမှာဆန္ဒပြသူ၃ဦးကိုထရန့်ကသူတို့ကိုဆွဲထုတ်လိုက်လို့ထက်ခါပြောဆိုခဲ့ပြီး ထရန့်ကိုထောက်ခံသူတွေကသူတို့ကိုထုထောင်ရိုက်နှက်ခဲ့တာလို့တရားလိုသုံးဖြစ်တဲ့ဟန်နရီကာရှီယာနဲ့မော်လီတို့ကပြောပါတယ်။သမ္မတထရန့်ရဲ့ရှေ့နေတွေကတော့လွတ်လပ်စွာပြောဆိုခွင့်နဲ့အခုတိုင်ကြားချက်ကိုထုချပြီးမစ္စတာထရန့်အနေနဲ့သူ့ကိုထောက်ခံသူတွေကိုအင်အားသုံးဖို့ရည်ရွယ်ခဲ့တာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။သူတို့ကိုဒီကနေ့ဆွဲထုတ်လိုက်ဆိုတဲ့မစ္စတာထရန့်ရဲ့ပြောဆိုချက်ဟာအင်အားသုံးစီဖို့အတွက်ရည်ရွယ်တဲ့အမိန့်ပေးချက်ညွှန်ကြားချက်ခိုင်းစေချက်ဖြစ်နိုင်ခြေရှိတယ်လို့တရားသူကြီးဟေးလ်ကသူ့ရဲ့ရှုမြင်ချက်နဲ့အမိန့်မှာရေးသားထားပါတယ်ရှင်
။အီရန်နိုင်ငံက IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာဆီးရီးယားနယ်စပ်နဲ့ကပ်နေတဲ့အမ်ဘာပြည်နယ်မှာလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားတယ်လို့အီရတ်အစိုးရပိုင်းရုပ်မြင်သံကြားကပြောကြားလိုက်ပါတယ်။အီရန်နိုင်ငံနောက်ပိုင်းမှာအီရတ်လီဒတ်ကတိုက်ခိုက်မှုအတွင်းအာရတ်ဂျူမိုင်လီနဲ့တခြားဒေသတွေက IS တပ်မှုတွေတည်ဆုံသွားခဲ့တာဖြစ်တယ်လို့စနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာပြောထားပါတယ်။ဒီတိုက်ခိုက်မှုဘယ်တော့မှဖြစ်ပွားခဲ့တယ်ဆိုတာနဲ့တခြားအသေးစိတ်ချက်လက်တွေကိုတော့ဒီသတင်းထဲမှာပြောမထားပါဘူး။ American ဦးဆောင်တဲ့ IS တပ်မြန်တိုက်ဖြတ်ရေးညမောင်းအဖွဲ့ကတော့ IS အစွန်းရောက်တွေတည်ဆုံခဲ့တာနဲ့ပတ်သက်ပြီးတော့စနေနေ့ညနေပိုင်းအထိအတိမပြုတ်သေးပါဘူး။ဂျူမိုင်လီဟာ IS အဖွဲ့ရဲ့စီရေးဆိုင်ရာဝန်ကြီးဖြစ်တယ်လို့ Iraq တဲ့ထောက်လန်ရေးတာဝန်ရှိသူတွေရဲ့ကြေညာချက်ကိုကူကားပြီးတော့ဒီသတင်းကဖော်ပြထားပြီးတော့ Iraq leader က dash အဖွဲ့ရဲ့ဌာနချုပ်ကိုအတိအကျချိန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။တချိန်တော့ကဆာဒမ်ဟူစိန်လက်ထက်မှာထောက်လန်ရေးအရာရှိဖြစ်နေလောက်ခဲ့တဲ့ဂျမိုင်လီဟာ2003ခုနှစ်က American ဦးဆောင်တဲ့မဟာမိတ်တပ်တွေက Iraq နိုင်ငံကိုတိုက်ခိုက်သိမ်းယူမှုပြီးတဲ့နောက်မှာ Sunni သဘုံအဖွဲ့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။လွတ်တော်အမတ်လွတ်လပ်နေတဲ့မဲဆန္ဒနဲ့စကိုးကိုအတွင်းကျင့်ပတဲ့ကြားပြရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာစုစုပေါင်း9နေရာကိုအနိုင်ရပြီးဝင်ရောက်ရှင်ပြိုင်တဲ့16နေရာတဲက9နေရာရှုံ့နှိမ်ခဲ့တာမှာတော့အားလုံးကလူနည်းစုတိုင်းရင်းသားဒေသတွေမှာရှုံ့နှိမ်တာဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အမှတ်နေရာ6နေရာနိုင်ပါတယ်။ပြည်ထောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီက2နေရာ၊လူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကရားပြည်နယ်နဲ့ရခိုင်အမျိုးသားပါတီတို့က1နေရာစီအနိုင်ရပါတယ်။ပြည်သူ့လွှတ်တော်လေးလံ့နေရာ9နေရာမှာ NLD က5နေရာနိုင်ပြီး SNLD က2နေရာနိုင်ပါတယ်။အရင်အာဏာရပါတီဟောင်းပြည်ထောင်စုချန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့ရခိုင်အမျိုးသားပါတီတို့ကတနေရာစီအနိုင်ရပါတယ်။အမျိုးသားလွှတ်တော်3နေရာစလုံးကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပါတယ်။ပြည်내တိုင်းဒေသကြီးလွှတ်တော်နေရာ9နေရာမှာတော့ SNLD က4နေရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်ထောင်စုချန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီလူမျိုးပေါင်းစုံဒီမိုကရေစီပါတီကရားပြည်နယ်တို့ကတနေရာစီအနိုင်ရပါတယ်ရှင်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ဂျပ်ပြည်နယ်ကဖျားချောင်းတောင်ငံကအနည်းဆုံးလူ20ကိုနှိပ်စက်ညံမှတ်တပ်ဖြတ်ဖို့စီစဉ်ခဲ့သူဖြစ်တယ်လို့ရဲကပြောလိုက်ပါတယ်။ဖျားချောင်းတောင်ငံအဗ်ဒူဝါဟစ်နဲ့သူ့လက်ထောက်တွေကဖျားချောင်းကိုလာရောက်သူတွေကိုငွေစေဝါးတွေအရင်တိုက်ကြွေးခဲ့ကြပြီးတဲ့နောက်သူတို့ကိုဓားတွေတင်းပုတ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆာဂိုဒာရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဖျားချောင်းတောင်ငံဝါဟစ်ဟာစိတ်မမှန်သူလို့လည်းအာဏာပိုင်တို့ကပြောပါတယ်။သူနဲ့အတူတခြားလူတွေကိုလည်းရဲကဖမ်းဆီးထားပါတယ်။တည်ဆုံးသူအများစုကအမျိုးသားတွေဖြစ်ပြီးအမျိုးသမီး3ဦးလည်းပါဝင်ပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိနေပါတယ်။ရိုင်းနဲ့တပ်ဖြတ်မှုဖြစ်တဲ့ဘုရားကျောင်းကနေလူအနည်းငယ်ပဲထွက်ပြေးနိုင်ခဲ့ပြီးတော့အနာပိုင်တို့ကိုအကြောင်းကြားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းအာဖဂန်အမျိုးသားလုံခြုံရေးအဖွဲ့တွေတာလီဘန်တွေကိုချေမှုန်းတိုက်ခိုက်ထိုးစစ်ဆင်နေတဲ့ဒေသတစ်ခုမှာအယုံကလာဘုံပေါက်ခွဲခဲ့တာကြောင့်အနည်းဆုံးအရက်သား10ဦးသေဆုံးခဲ့တဲ့အထက်အများစုကကလေးတွေနဲ့အမျိုးသမီးတွေဖြစ်တယ်လို့မျက်မြင်တွေ့သူတွေနဲ့ဆွေမျိုးတွေကပြောပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ဟဲလ်မန်ပြည်နယ်ရဲ့မြို့တော်လက်ရှ်ကဂါရက်ကမတိမငိမ့်ဖြစ်နေတဲ့ဘာဘာဂျီအရက်မှာဒီကနေ့တနင်္ဂနွေနေ့ပေါက်ကွဲမှုကအစိုးရတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်ကြောင့်လားဒါမှမဟုတ်သဘုံတွေဘက်ကလက်တုံ့ပြန်တိုက်ခတ်မှုကြောင့်လားကိုတော့တဲတဲကွဲကွဲမသိရသေးပါဘူး။ ပောက်ကွဲမှုကြောင့်အင်တလုံးပျက်စီးခဲ့ပြီးရဲသားတွေတေဆုံးခဲ့တာလူဒေသခံတွေကပြောပါတယ်။ပောက်ကွဲမှုဖြစ်တဲ့ဒေသတွင်နယ်မြေရှင်းလင်းရေးဆောင်ရွက်နေတယ်လို့စစ်တပ်ရဲ့ဒေသဆိုင်ရာပြောခွင့်ရဘိုးချုပ်ကြီးဝါလီမိုဟာမက်အာဖာဒါဆိုင်ကအတည်ပြုပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်ကနှုတ်ထွက်ခဲ့ရတဲ့ဗိုလ်ချုပ်ကြီးဟောင်းမိုက်ကယ်ဖလင်းကသူ့ရဲ့ဗန္ဓာရေးဆိုင်ရာထွက်ဆိုချက်ကိုပြင်ဆင်လိုက်ပြီးရုရှားနဲ့ဆက်နွယ်မှုတွေကိုဖွင့်ချထားပါတယ်။ရုရှားဆိုရကထောက်ပံ့ပေးထားတဲ့ Russia Today RT သတင်းဌာနကသတင်းဌာနရဲ့ဆယ်နှစ်ပြည့်ထိမ့်မတ်မှာစကားပြောပေးမှုအတွက်ဒေါ်လာ4000ကျော်ပေးခဲ့တယ်လို့ Mr. Flynn ရဲ့အသစ်ထုတ်လိုက်တဲ့ဗန္ဓာရေးဆိုင်ရာထွက်ဆိုချက်မှာဖော်ပြပါတယ်။သူ့ရဲ့မိန့်ငွန်းတွေအတွက်နောက်ထပ် Russia လုပ်ငန်းကြီးတစ်ခုကလည်းဒေါ်လာ1000နဲ့ချီပြီးပေးတာကိုလည်းဖော်ပြထားပါတယ်။ကနဦးတင်ခဲ့တဲ့ဗန္ဓာရေးဆိုင်ရာကြေညာချက်ကမူကျမ်းသာဖြစ်ပြီး Michael Flynn မနှုတ်ထွက်ခင်ရပိုင်းအလူကမှတင်ခဲ့တာဖြစ်တယ်လို့သူ့ရဲ့ရှေ့နေ Robert Carolina ကပြောပါတယ်။Michael Flynn အနေနဲ့ယာရုကမထွက်ရခင်ဗန္ဓာရေးဆိုင်ရာထွက်ဆိုချက်တွေတင်သွင်းဖို့အတွက်အင်ဂျီရောကောင်စီယုံကျင်းပပိုင်းဆိုင်ရာအမေရိကန်အစိုးရအဖွဲ့ယုံတို့နဲ့ပူးပေါင်းဆောင်ရွက်ခွင့်မရခဲ့ဘူးလို့လည်းရှေ့နေကာလနာကပြောပါတယ်။ဒီနောက်ပိုင်းမှာမှအင်ဂျီရောဗန္ဓာရေးဆိုင်ရာထွက်ဆိုချက်ကိုအပြီးသတ်လုပ်ဖို့ညွှန်ကြားခဲ့တာကြောင့်အခုလိုဆောင်ရွက်ခဲ့တာလို့လည်းရှေ့နေကာလနာကပြောပါတယ်။ Michael Flynn ရဲ့ပြင်ဆင်ဖြည့်ဆွတ်ထားတဲ့ဗန္ဓာရေးဆိုင်ရာထွက်ဆိုချက်ကပြီးခဲ့တဲ့တောက်ကြနေအင်ဂျီရောအကြီးတန်းဝန်ထမ်းတွေရဲ့ဗန္ဓာရေးကြေညာလော်ရီနဲ့အတူထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရိုင်းနိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်သွားမှာပါ။အခုပထမအဦးဆုံးလိုက်လက်ပတောင်းဘက်ကအခြေအနေကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။ပြီးခဲ့တဲ့မလကုန်ပိုင်းကတနက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့တဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကဒီကနေ့ April 2ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာစုံစမ်းစစ်ဆေးရေးအစီရင်ခံစာအတိုင်းလိုက်နာမှုမရှိရပါအဝင်ပြစ်ခတ်မှုတွေအတွင်းမှာရာဘာကြီးစံတွေတာမကခဲထိတ်ဖူးတက်ကြီးစံတွေကိုပါအသုံးပြုပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မှာအေးအေးမှာသတင်းပေးပို့ထားပါတယ်ရှင်
။လေပြောင်းတောက်ကျင်းနီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒေသခံတွေကသတင်းစာရှင်းလင်းပွဲကို April 2ရက်နေ့မှာလုပ်ခဲ့တာပါသူတို့ကိုပြစ်ခတ်မှုတွေအတွင်းရာဘာစီဇန်ဒေတာမကခဲထိတ်ဘူးနဲ့စီဇန်တွေကိုပါအသုံးပြုခဲ့တယ်ဆိုပြီးစီဇန်ကုန်တွေကိုပြတ်တာကသတင်းစာရှင်းလင်းခဲ့ကြောင်းဒေသခံတောင်သူတို့ကပြောပြပါတယ
်သူတို့ရဲ့6လုံးမျိုးနဲ့ပြည်သူလူထုကိုတဲ့တဲ့မမပြစ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမတို့ရှင်းလင်းပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့စီဇန်ကရောဘာစီဇန်နဲ့မဟုတ်ဘူးခဲအစိတ်တဲ့နဲ့စည်းစံရောပါတယ်အဲ့ဒါတွေကိုသတင်းသမားတွေရှိကိုကျမတို့ပုံလျော့အလုံးကိုချပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင
်။သလင်းကြီးမြို့နယ်ရဲအနာပိုင်းနေနဲ့အုတ်ချုပ်ရည်မှုတွေဥဆောင်ပြီးပြီးခဲ့တဲ့အပတ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့ဒေသခံတွေဘက်ကလောက်လေးခွားနဲ့စတင်ပြစ်ခတ်တာကြောင့်တနက်တွေနဲ့ပြန်လည်ပြစ်ခတ်ရတာဖြစ်တဲ့အကြောင်းရှင်းလင်းခဲ့ပြီးဒေသခံ50ထဲမနည်းကိုပုံမှန်၄ခုနဲ့တရားစွဲဆိုထားတယ်ဆိုပြီးပြောဆိုခဲ့တာပါ။လေပြောင်းတော်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိတာကိုလည်းရှင်းလင်းခဲ့တယ်လို့ဆိုပါတယ
်။စုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအကြံပြုချက်တိုင်းကိုဝါမောင်းကုမ္ပဏီကချိုးဖောက်နေတယ်။အစားအသောက်မြေက1900ကိုယနေ့ချိန်ထိဖော်ဆောင်ပေးခြင်းမရှိဘဲနဲ့စီမံကိန်းကြီးကိုလည်ပတ်နေတယ်။စော်စုအစီရင်ခံစာတွေကကိုယ့်ရဲ့လေယာဉ်မြေကိုရောင်းချလိုကရောင်းချနိုင်တယ်မရောင်းလိုကလည်းမရောင်းနိုင်တယ်လို့အဲ့ဒါပြောကြတဲ့အတွက်ကိုလည်းအဲ့ဒါကိုလည်းကျွန်တော်တို့ရှင်းလင်းပြောကြရခြင်းအဲ့ဒီဥစ္စာကိုမှသူတို့ကဝါမောင်းကုမ္ပဏီကကျမတို့နေရာတွေကိုအတေကမှဆက်ချက်သိမ့်ပေးပြီးတော့မတရားသိမ့်ပိုက်ယူနေတယ်ကျမတို့ကြောက်တယ်တဲ့ဟာကိုလည်းတားချင်းလို့တားရတာမဟုတ်ဘူးတကယ်တမ်းကျတော့အစီရင်ခံစာကိုချိုးဖောက်နေပြီးအတွက်ကျမတို့တားရခြင်းဖြစ်ပါပဲရှင်
တုံရွာမိုးကြိုးပြင်ရွာဆယ်တဲရွာစတဲ့ကျေးရွာတွေကတောင်သူတွေအနေနဲ့သီးနှံနစ်နာကြီးတောင်းရတာဟာလောက်ကင်စားတောက်လို့မရအောင်စီမံကိန်းကမြေသိမ်းတာတွေစွန့်ပစ်မြေစာတွေပုံတာတွေနဲ့ဒေရီပစ္စည်းရာတွေကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်
။ဖယ်တဲ့မိုးကြိုးပြင်ဘက2012ကလည်းအဆောက်အဦတွေဆောက်လို့မို့လုံမစားရဘူး။ကျမတို့ဒုံတော်ချောင်းဘက်ကျတော့2014ကနေပြီးတော့သစိုးကြိုးတွေကာပြီးတော့သွားတဲ့အတွက်ကျမတို့ဇေယျမြေတွေကိုစိုက်ပျိုးလို့လုံးဝမှမရသည့်အတွက်အဲ့ကျတော့ကျမတို့တောင်သူလယ်သမားဆိုတာကတောင်သူလယ်မြေကိုအမိပြုတ်ပြီးတော့မိကိုစားတောက်နေရတာ
ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့မြေယာတွေကိုသိမ်းပြီးလှုပ်ဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေ၊သဘောပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာတော့ဖြေရှင်းပေးနိုင်တာတွေအားနည်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းကတော့စလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်
ကျွန်တော်ဘာပြောလဲဆိုတော့ဒီကထံကိုရအဲ့လိုမျိုးရုပ်ပြီးတယ်ဆိုတာသူကဘာပါလို့ပြောလဲဘာလို့မပါလို့ပြောတာညံ့လို့ဘယ်လိုမြင်လာနေရင်းနေဖြစ်နေတာအဲ့ဒါကိုဒါဘယ်လိုမှမနိုင်ဘူးဆိုတော့အဲဒီကုမ္ပဏီကနေပြီးတော့လက်ဆက်လုပ်တာယူကြအောင်ဆိုတော့ဒါအဲ့ဒီထုတ်ပြောလိုက်တော့ကျွန်တော်ကလည်းဒီကဝင်ပြီးနေပြောလို့ဒါလို့ဒီကရောလဲဆိုတာကဒီနေ့ပြီးနေရည်တယ်တော့ဘာလို့ပဲနေဘယ်
စ္စနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကိုတင်ပြပြီးဆုံးဖြတ်ရမယ်လို့လည်းသခိုင်းတိုင်းစနင်းကြီးမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်
။မအေးမှတင်ဆက်ခဲ့ရဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြမရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။2015ခုနှစ်ဧပြီလ3ရက်နေ့မှာအစိုးရတာဝန်တွေစတင်ထမ်းဆောင်ခဲ့တဲ့အခုလက်ရှိအစိုးရတပ်တန်းဟာအခုဆိုရင်တနစ်တင်ပြေပါပြီ။ပြီးခဲ့တဲ့တနှစ်တာအတွင်းတိုင်းပြည်ရဲ့အရေးကြီးတဲ့ကဏ္ဍတွေမှာအစိုးရအဖွဲ့ရဲ့ဆန်းဆောင်ရေးဘလို့ရှိခဲ့တယ်လဲဘလို့အောင်မြင်မှုတွေရရှိခဲ့ပြီးတော့ဘလို့အရေးကြီးကိစ္စတွေမှာအောင်မြင်မှုမရသေးတဲ့အခြေအနေတွေရှိပါသလဲစရုံနဲ့ပတ်သက်ပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ရဲ့တင်တန်းရေးရာဒါရိုက်တာဦးအောင်သူငယ် The Voice Weekly ရဲ့ဒါရိုက်တာဦးစေရသူတို့နဲ့အတူ VOA ဝိုင်းတော်သားကိုကြကြသိန်းကရန်ကုန်မြို့ VOA Studio မှာတွေ့ဆုံမေးမြန်းဆွေးနွေးတင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒီလိုပဲကျေးဇူးပါတယ်ကျေးဇူးတင်ပါတယ်ပုံသဏ္ဍာန်ပြုစုရဲ့ကျေးဇူးပါကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့တနှစ်တာကာလအတွင်းအန်ဒီပါတီဦးဆောင်တဲ့အစိုးရဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့စွမ်းဆောင်ချက်ပေါ့ဒီတင်တာပြီးခဲ့တဲ့ကာလပြင်ဆွမ်းဆောင်ချက်တွေကိုကျွန်တော်တို့သုံးသပ်ကြတာပေါ့နော်ဆိုတော့ပထမဦးဆုံးကဒါဒီရွေးကောက်ပွဲကာလတုန်းကလည်းပြောတယ်အစိုးရစပြီးတော့ဖြစ်တဲ့အချိန်လည်းပြောတယ်အခုချိန်ထိလည်းပဲအဓိကအားစိုက်ပြီးတော့တစမမှန်လုပ်နေတယ်ငင်းချမ်းကြီးရင်းချင်းနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတနှစ်တာအတွင်းစွမ်းဆောင်ချက်ကိုရေဝင်ရဖြင့်ဥပဒေကြီးဘယ်လိုသုံးသပ်မလဲ
။ဟုတ်ကဲ့။ဟိုပြောမယ်ဆိုလို့ရှိရင်တို့ကငင်းချင်းရေးကိစ္စကဒါ priority ပေါ့ဗျာ။အတိုင်းပြည်ရဲ့ဦးစားပေးလုပ်ငန်းဖြစ်လုပ်မယ်ဆိုတဲ့ဟာမျိုးပြောထားတာလည်းရှိပါတယ်။ဆိုတော့အဲ့ဒါပြင်2019ကိုဒါငင်းချင်းရေးနှစ်ရဲ့လို့ဒီလိုသတ်မှတ်ခဲ့တာလည်းရှိတယ်။ဆိုတော့အဲ့တော့တစ်ဖက်မှာအဲ့လိုပြောနေရင်တန်လာနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်တို့စစ်ပွဲတွေကပုံပြီးပြင်းထန်လာလို့ဖြစ်တယ်။ဆိုတော့အထူးသဖြင့်မြန်မာနိုင်ငံမြောက်ပိုင်းဒေသမှာပေါ့နော်ဆိုတော့နောက်တစ်ခါကျွန်တော်တို့ IDP လို့ခေါ်တဲ့ဒီပြည်တွင်းဒုက္ခသည်အရေးအတွက်ကလည်းတိုးပွားလာတယ်တိုးပွားလာတယ်ဆိုတဲ့အခါကျတော့ဒါကဟိုကျွန်တော်တို့ဒီငင်းငယ်ရေးနဲ့ပတ်သက်လို့ပြောနေဆိုနေတာတွေကတန်တရားဖြစ်စရာရှိလာတာပေါ့ဆိုတော့အဲ့တော့လက်ရှိအစိုးရအနေနဲ့သူကတော့27ရာစုပင်လုံဆိုပြီးတော့ကျွန်တော်တို့ဒီညီလာခံနေငင်းငယ်ရေးညီလာခံနေဆက်လုပ်သွားဖို့ရှိပါတယ်ဆိုတော့ဆက်လုပ်သွားဖို့ရှိတော့အဲ့တော့အခုလာမဲ့ငင်းငယ်ရေးညီလာခံပေါ့နော်ဆိုတော့ဒီညီလာခံပေါ်မှာဟိုအဖွဲ့အစည်းတွေရောလူတွေရောတော်တော်များများကအောင်မြင်မှမလားဆိုတော့တန်တရားတော့ရှိလာတယ်။နော်ဒီအနေထားမှာကျွန်တော်ထင်တယ်နည်းနည်းလေးတော့စိုးရိမ်စရာရှိလာတယ်တော့ထင်ပါတယ်။ဆိုတော့အစိုးရအနေနဲ့ကကျွန်တော်ထင်တယ်ဟိုတောင်ပိုင်းဒေသတွေမှာတော့ရေဘူးရငင်းညံ့ပါတယ်။အဲ့တော့မြောက်ပိုင်းဒေသတွေကဒီသနတ်ပေါက်သံတွေရပ်သွားဖို့ပေါ့နော်။ဆိုတော့ဒါတွေကိုဦးစားပေးပြီးတော့လုပ်ဖို့လိုလိမ့်မယ်။ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့အခုလုပ်နေတဲ့ငင်းညာရေးဆွေးနွေးပွဲတွေရဲ့အဓိပ္ပာယ်ပေါ့။ဆိုတော့ဒီအဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ဒီထက်ပိုပြီးတော့ကျွန်တော်တို့ကြေကြေပြတ်ပြတ်ဟိုဖွင့်ဆိုတာတွေကျွန်တော်တို့ဆွေးနွေးတာတွေလည်းလိုလိမ့်မယ်အဲ့ဒါအပြင်ဒီပြိုင်နဲ့ထဲမှာလည်းကျွန်တော်တို့တိုင်းရင်းသားအရေးရာနဲ့ပတ်သက်လို့ပေါ့နော်ဆိုတော့ကျွန်တော်တို့ညီညာရေးဆွေးနွေးပွဲနဲ့မဆိုင်ဘူးဒီပြိုင်နဲ့ထဲမှာပဲကျွန်တော်လှုပ်ရှားကိစ္စတွေရှိတယ်လို့ထင်ပါတယ်
ဆိုတော့ဒီနှစ်အတွင်းမှာစတဲ့တဲ့အချိန်နဲ့ဒီနေ့ဒီချိန်ဒီညီညာရေးဖြစ်စဉ်ပေါ့နော်ညီညာရေးဖြစ်စဉ်မှာတိုးတက်မှုရှိလာတဲ့အရေးလက္ခဏာပြလာ
ဂျီဘူးရကျွန်တော်တယောက်တည်းအမြင်ပေါ့နော်ကျွန်တော်တယောက်တည်းအမြင်ကတော့ဟိုပို့ပြီးတော့စံစရာဖြစ်စရာပို့ပြီးတော့စိတ်ပူစရာတွေများလာတယ်လို့ကျွန်တော်ထင်တယ်
ဆိုတော့ဦးဇေယျသူအဲ့လိုမျိုးဥက္ကဋ္ဌင်းပြောတယ်တဏှာဖြစ်စေစိတ်ပူစရာများလာလဲဆိုတော့ဦးဇေယျသူရေဝင်းရသဘောတူတလား
သူကခုနကဟိုတချို့ကောင်းတာလေးတွေတော့ရှိတာဗောဒီငင်းချင်းညီလာခံဒါပထမဆုံးစလိုက်တိုင်းနဲ့ပြီးတဲ့ခါကျတော့ဒီဥသိန်းစိန်လက်ထက်ကတော့စပြီးအရှိန်ယူလာတဲ့ဟာကိုလည်းဒါဆက်ပြီးတော့ကျွန်တော်တို့ပုံစံတချို့ပြောင်းသွားပြီမယ်အဲ့ဒီအတိုင်းသူကဆက်တော့တည်သွားတယ်ဗောနော်ဒါလေးတွေကတော့ကောင်းတာဗောခုနကအားနည်းချက်ကတော့တဏှတ်တန်ကျွန်တော်တို့ကပို့ကြလာတယ်တိုက်ပွဲတွေလည်းများလာပြီးတဲ့ခါကျတော့တရုတ်တို့ဘာလို့ကျွန်တော်တို့ပေါ့နော်ဒါဟိုဒီဘက်ကလည်းဖိတ်ခေါ်တယ်တရုတ်ဘက်ကလည်းခုနလိုမျိုး ဝင်ပြောတဲ့ဟာမျိုးလေးတွေဒါလေးတွေလည်းကျွန်တော်များလာတယ်ဒါလေးတွေကတော့ဒါကအနှုတ်လက္ခဏာဆောင်တဲ့ဟာပေါ့ဟုတ
်အဓိကဘာအတားအဆီးဖြစ်နေတယ်လို့ထင်လဲ
အဓိကကတော့ကျွန်တော်တို့အစိုးရဘက်ကကြည့်မယ်ဆိုရင်တော့ဒီတဲ့ပို့ပြီးတော့သူက proactive ပေါ့နော်ကိုယ့်ဘက်ကနေဝင်စဉ်းစားပြီးတဲ့အခါကျတော့တွန်းနိုင်တယ်နောက်ပြီးတော့ခုနလိုမျိုးဆွေးနွေးတာမျိုးဒီတစ်ဖက်ရဲ့တစ်ဖက်ဆိုတာလည်းဘက်ကအများကြီးပေါ့နော်ဒီအဖွဲ့တွေရဲ့ဒါစိတ်ကိုကျွန်တော်တို့သိအောင်လုပ်ဖို့များများစကားပြောဖို့အဲ့ဒီဘက်ကတော်တော်လေးလိုတယ်ပေါ့နော်ကျွန်တော်
ပြောတာအဓိကဘာအတားအဆီးဖြစ်နေလဲညီညာ
ဆိုကျွန်တော်မြင်တာကတော့အခုအစိုးရဘက်ကဥဆောင်တဲ့ဒီ NBRC ပေါ့ဗျာဆိုအင်အားလည်းနည်းတယ်ဆိုတော့နောက်တစ်ခုကကြတော့ခုနပြောသလိုပဲသူတို့ကိုယ်တိုင်ကကမကထားလုပ်ပြီးတော့နည်းနည်းလက်ဦးမှုယူပြီးတော့ပေါ့နော်ဆိုတော့တိုင်းရင်းသားတွေအတောင်ပူနားထောင်တင်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကျွန်တော်ငင်းငိုင်းကိစ္စနဲ့တစ်ဆက်သေးပဲအဓိကတကယ်ဟိုအကြီးမားဆုံးဖြစ်နေတဲ့ပြဿနာရခိုင်ပြည်နယ်ပြဿနာပို့ပြီးတော့စိုးလာတယ်ပို့ပြီးတော့အတန်တွေထွက်လာနိုင်ငံတကာပြည်အားဆိုတော့ပို့ပြီးတော့တော့မှများလာအဓိကဖြစ်နိုင်ငံကြီးတွေကမပြောနဲ့ကုလသမဂ္ဂကိုယ်တိုင်ကလူခွင့်အဖွဲ့တွေကုလသမဂ္ဂကိုယ်တိုင်ကပြင်းပြင်းထန်ထန်ကိုပြောလာတာလေကျွန်တော်တို့ဟလာလူသားလူပေါ်ဆက်နေတူတူနဲ့ရာဇဝတ်မှုတကအလားနိုင်ငံတကာရာဇဝတ်တရားခွင်လုံးတော်တင်စင်စုံစမ်းတင်ပါတယ်ဗျာညာဆိုတော့ဒီလိုအစိုးရမျိုးလက်ထက်မှာဒီလောက်ထိဖြစ်လာတဲ့ရခိုင်ပြည်နယ်ပြဿနာကဒီတစ်နှစ်အတွင်းမှာဘာကြောင့်ဒီလောက်ဆိုးလာရလို့ထင်လဲဗောဗ
ျကျွန်တော်မြင်တာကတော့ဒီပြီးခဲ့တဲ့ဟိုတခြားလုံးပေါ့နော်တခြားလုံးမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့နိုင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီဒေသနဲ့ပတ်သက်တဲ့အရင်ဖြစ်ခဲ့တဲ့ကျွန်တော်တို့ဘာခေါ်မလဲပဋိပက္ခတွေလည်းရှိရပေါ့နော်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်လို့အစိုးရဘက်ကဟိုဖြည့်ရှင်းတဲ့ပုံမှာအားနည်းချက်တွေရှိတယ်လို့ကျွန်တော်ထင်တယ်ဆိုတော့အစိုးရအနေနဲ့ကတော့ဒါနဲ့ပတ်သက်လို့ရခိုင်ကော်မရှင်တခုလည်းဖွဲ့ထားတယ်ဖွဲ့ထားပြီးမှလည်းဘယ်လိုဖြစ်လဲဆိုတော့ဒေါအောင်ဆန်းစုကြည်ကနေပြီးတော့အစိုးရတစ်ဖွဲ့လုံးပါသလောက်နင်းနီးဖြစ်နေတဲ့အနေအထားမျိုးပေါ့ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတချို့လုပ်ငန်းတွေကကျွန်တော်ထင်နှောက်နှေးမယ်လို့ကျွန်တော်ထင်တယ်ဆိုတော့နောက်တစ်ခုကကျတော့ media access ပေါ့နိုင်ငံတကာရောကျွန်တော်တို့ပြည်တွင်း media တွေရောအဲ့ဒီ data ကိုရောက်နိုင်မှုနောက်တစ်ခုကကျတော့သတင်းမှန်တွေကိုထုတ်ပြောနိုင်မှုတော်တော်ခက်ပါတယ်ဆိုတော့ဒီလိုအနေထားကပို့ပြီးတော့ဟိုခုနပြောတဲ့ဝေဖန်မှုတွေများလာတယ်ဆိုတဲ့အနေထားမျိုးထင်တာပေါ့နော်အဲ့တော့ကျွန်တော်အမြင်ကတော့ဒီပြဿနာကမကြခင်လပိုင်းအတွင်းပေါ့၄၅၆လသမို့ရင်လည်းတစ်နှစ်ပေါ့နော်ဆိုတော့ဒီအတွင်းမှာကျွန်တော်တို့နိုင်ငံတစ်ခုလုံးရဲ့ issue ဖြစ်ကိုဘာခေါ်မလဲကြော်ပြီးတော့နေရာယူသွားနိုင်တယ်ဆိုတော့ဒီလိုအန်ဒီမျိုးလဲကျွန်တော်မြင်နေတယ်
။နောက် issue တခုကျွန်တော်တို့သွားလိုက်အောင်နောက်ကောင်းစင်တခုစီးပွားရေ
းဟုတ်က
ဲ့ဒီနိုင်ငံရဲ့စီးပွားရေးဒီ NLD ပါတီအစိုးရစပြီးတော့တာဝန်ယူတဲ့အချိန်ကနေဒီကနေ့အချိန်ထိကြည့်မယ်ဆိုရင်ပိုတိုးတက်လာသလားဒါမို့အဲ့ဒီအတိုင်းမဲ့လားဒါမို့ရော့ရော့သွားသလား
တိုးတက်တဲ့အချိန်ကျွန်တော်တို့ရော့သွားတယ်ပေါ့နော်မန်တီးတဲ့ပုံပြီးတိုးတက်ရမယ်ဆိုတာကျွန်တော်ရော့သွားတယ်တချို့ကိစ္စတွေကတော့ကျွန်တော်တို့မရေရာမတေချာမှုတွေပေါ့အစိုးရတခုအပြောင်းလဲဆိုတော့စီးပွားရေးလုပ်ငန်းရှင်တွေကအပြင်ရောအတွင်းရောကျွန်တော်တို့စောင့်ကြည့်နေတယ်နောက်တစ်ချက်ကတော့ပါလဲဆိုတော့စီးပွားရေးကိုအလေးမပေးဘူးလို့လူတွေကထင်သွားတယ်။ဘာလို့ဆိုတော့ဒေါန်ဆန်းစုကြည်ပထမဆုံးမိန့်ခွန်းထဲမှာလဲစီးပွားရေးမူဝါဒဆိုတဲ့စကားလုံးဝတစ်လုံးမှမပါဘူး။မပါတဲ့အခါကျတော့ပြီးတော့ဒီကျွန်တော်တို့မြန်မာနိုင်ငံဂျင်းနီမြုံနယ်မှုကော်မရှင်တို့ဘာလို့ပြင်ဖွဲ့တာလဲ၃လလောက်ကျွန်တော်တို့ကကြာသွားတဲ့အခါကျတော့နိုင်ငံခြားဂျင်းနီမြုံနယ်မှုတွေကစောင့်နေရတာမျိုးဖြစ်တယ်။အဲ့ဒီအခါကျတော့ပြည်တွင်းကလူတွေရောပြည်ပကလူတွေရောစိုးရင်စိတ်ကကျွန်တော်တို့ကပိုပြားသွားတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့များသောအားဖြင့်အခုအမေရိကတို့ဘာလို့မှဆိုလဲဒီတိုင်းတွေ့ရတာပေါ့။ဒီဆောက်လုပ်ရေးလုပ်ငန်းကိုဆိုးရတက်တက်ချင်းကကျွန်တော်တို့ကထည့်ဝင်လေးရှိတယ်။အဲ့မှာယင်းနှိမ့်နှံလိုက်တော့မှဒီရေကနေပြီးတော့အလုတ်ကျန်းသမားရောအလုတ်နုရောဒါဝင်ငွေတွေကျွန်တော်တို့တိုးလာတယ်။အလုတ်ကင်တွေတိုးလာပြီးဒီစီးပွားရေးဒါမောင်းလိုက်တာပေါ့။မြန်မာပြည်မှာကျတော့ပြောင်းပြန်သူကဥပဒေတွေပြန်စစ်တယ်ဒီဆောက်အုံတွေပြန်စစ်တယ်ဆိုပြီးတဲ့ခါကျတော့ကျွန်တော်တို့ကတကယ်တမ်းဆောက်လုပ်ရေးလုပ်ငန်းတစ်ခုလုံးနှေးသွားပြီးတဲ့ခါကျရင်ကျန်တဲ့နေပယ်တွေပါကျွန်တော်တို့ရောက်သွားတယ်။နောက်၃-၅လလောက်ကြာတဲ့ခါကျတော့လည်းငွေတိုင်းပြန်ဖြစ်သွားတယ်ပေါ့နော်။ဆိုအဲ့ဒါမျိုးလေးကျွန်တော်တို့ကကြုံလိုက်ရတဲ့ခါကျတော့စီးပွားရေးကတော်တော်လေးနှေးသွားတာတော့တွေ့ရပါတယ်။
ဆိုတော့သူညင်းအောင်စီးပွားရေးနှေးသွားတယ်ဆိုတော့ရေပွင့်ကသဘောတူလာလက်ခ
ံ။ဟုတ်ကဲ့ဒီဒေါအောင်ဆန်းစုကြည်ရဲ့ဒီအခုနိုင်ငံတော်အခြေပြမိတ်ကောမှလည်းစီးပွားရေးချွတ်ချုံကျနေတယ်ဆိုတော့အနေထားကိုသူလည်းဝန်ခံလာတာတွေ့ပါတယ
်။ဟုတ်။ဘာကြောင့်လဲစီးပွားရေးဘာကြောင့်ကောင်းအောင်လုပ်မလာလဲ။ခုနဦးစီရကပြောတဲ့အချက်တည်းပြင်အဓိကဘာလို့လဲ။
ဆိုတော့တခုကတော့ဒီအရင်ဦးသိန်းစိန်ဆိုတာဆိုပါလို့ရ။ဆိုတော့အဲ့တော့သူတို့ကပတ်စံကိုချသုံးတယ်ကျွန်တော်ကဆောက်လုပ်ရေးလုပ်ငန်းတွေစသဖြင့်နေပေါ့နော်အဲ့တော့ expansionary policy လို့ခေါ်တာပေါ့ဗျာဟိုငွေကိုများများသုံးပြီးတဲ့ခါကျတော့စီးပွားရေးကိုတွန်းတဲ့သဘောပါပါတယ်ဆိုတော့အခုလက်ရှိအစိုးရရဲ့အနေထားကြတော့သူကပတ်စံကိုဒီလိုချဲ့ဖို့ထက်စာရင်ရှိသမျှဟာကိုချစ်ချုပ်ပြီးတော့ခြွေတာပြီးတော့အပိုလို့ဘာခေါ်မလဲအလဟတ်တမဖြစ်အောင်သုံးမယ်ဆိုတဲ့မူမျိုးပုံများနေတယ်လို့ထင်တယ်ဒါတစ်ချက်ပါအဲ့တော့နောက်တစ်ခုကကြတော့ဒီကိစ္စတော်တော်များများမှာဟိုစံတရားနဲ့ကြည့်ရပေါ့ဟာဒီအရင်ကတချို့လူတွေကိုဆိုလဲခရိုနီစသဖြင့်ဒီလူတွေကို contract တွေမရအောင်စသဖြင့်ပေါ့နော်ဆိုတော့အဲ့လိုမျိုးတင်းကျပ်မှုတွေပိုများလာတဲ့အချိန်မှာဒီအစိုးရရဲ့ဟိုပြောမယ်ဆိုလို့ရှိရင်ဒီခုန ုံလာတဲ့သဘောမျိုးရှိတယ်ပတ်စံသုံးတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေလည်းပါပါတယ်နောက်အထူးသဖြင့်အရေးကြီးတာတော့ကျွန်တော်တို့ခေါ်တာဒီလုပ်သားကိုင်းသားတဲ့စီဝါရေးဝန်ကျင်ပေါ့ဆိုတော့ဒီစီဝါရေးဝန်ကျင်ကိုလည်းမဖန်တီးပေးနိုင်သေးလို့လို့ထင်ပါတယ
်ဒါဆိုရင်ကျွန်တော်တို့ဒီတစ်နှစ်အတွင်းဆိုရောက်ဖွဲ့စွမ်းဆောင်ရည်နဲ့ထိရောက်ထက်မြင့်မှုပိုင်းအဲ့ဒါကိုတော့ဆိုရဲတစ်နှစ်အတွင်းစွမ်းဆောင်ရည်ထိရောက်ထက်မြင့်မှုပိုင်းဒီကျင့်နက်စရာကောင်းပါတယ်လေဝန်ကျင်တို့မဟုတ်တာမှန်ပါပဲလားတို့မဟုတ်ညှော်လင့်ချက်တဲ့နေတယ်လား
ပြောရမယ်ဆိုရင်တော့ဟိုကျွန်တော်တို့မျှော်လင့်ချက်ထက်နိုင်တယ်လို့ပြောလို့ရပါတယ်။เนาะအဲ့တော့ကျွန်တော်တို့အများစုမျှော်လင့်လာတာကအခုအစိုးရတက်လာရင်ပို့ပြီးတော့အစိုးရနဲ့ပြည်သူကြားဆက်ဆံရေးပို့အဆင်ပြေမယ်ပေါ့။ကျွန်တော်တို့ဘက်ကလည်းအစိုးရကိုချင်းကပ်လို့တိုက်တွန်းလို့အကြံပေးလို့ပို့လွှဲမယ်လို့ယူဆလာတယ်ပေါ့နော်။ဆိုတော့ဒါမဲ့လက်တွေ့မှာမဖြစ်လာဘူး။ဆိုတော့ဒါမျိုးအနေထားလေးရှိပါတယ်။ဆိုတော့နောက်တစ်ချက်ကကြတော့အထူးသဖြင့်ဝန်ထမ်းတွေကို၌ကပေါ့နော်။ကျွန်တော်တို့စကားလိုက်ပြောမှုပါတယ်။ဆိုတော့သင်တန်းတွေကျွန်တော်တို့ဆွေးနွေးပွဲတွေမှာအဲ့တော့ဝန်ထမ်းတွေကပထမပိုင်းမှာ NLD အစိုးရတက်လာရင်သစ္စာခံမှုသူတို့ညွှန်ကြားချက်ကိုလိုက်လုပ်ဖို့ ready ရှိပါတယ်ဆိုတော့လက်စားမှုတွေတတ်နိုင်သလောက်ထိန်းတယ်တတ်နိုင်သလောက်ဘာခေါ်မလဲဟိုလှုပ်ထုံးလုံးဒီတိုင်းလှုပ်ဖို့ကြိုးစားပါတယ်ဆိုတော့ဒါပေမဲ့သူတို့ထင်သလိုမလာတဲ့ခါကျတော့5လ6လအစသဖြင့်ဒီဘက်ကြော်လာတဲ့ခါကျတော့ဝန်ထမ်းတွေကအရင်ပုံစံနိုင်ပြသွားပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်လိုက်တာကသူတို့အခွင့်အခါကောင်းတစ်ခုကိုဆုံးရှုံးသွားတယ်လို့ကျွန်တော်ထင်ပါတယ
်ဦးဇေယျသူ
ကျွန်တော်တို့အစိုးရစဖွဲ့ကလေးကခုနကလို့ဒေါ်ဆန်းစုကြည်က3-4နေရာကင်လိုက်ရတယ်ကျွန်တော်တို့နည်းနည်းထင်သွားတယ်ဘာလို့လဲဆိုတော့ဒါက3-4လရွေးကောက်ပွဲအပြီးအနိုင်ရပြီးမှ3-5လအချိန်ရပြီမဲ့တကယ်တမ်းဒီ
စင်တဲ့မဖြစ်ဘူး
အစိုးရဖွဲ့ကလည်းတကယ်တမ်းချုံလိုက်တဲ့အတွက်ဒီလူတယောက်ချင်းစီကအရေးကြီးသွားတဲ့အချိန်မှာဝန်ကြီးတစ်ပါးချင်းစီကအရေးကြီးသွားတဲ့အချိန်မှာကျွန်တော်အကောင်းဆုံးလူမရလိုက်တဲ့အတွက်ကမန်ဂရန်ဒေါ်ဆန်းစုကြည်အောက်ထဲကို3-4ခုလောက်ဌာန3-4ခုပြစ်ထည့်လိုက်ရတယ်ဗောနော်ဒီကလေးကကျွန်တော်တို့ကဒါရွက်မှာနည်းနည်းအားနေနေတယ်ဆိုတဲ့အခါကျတော့အဲ့ဒါအကြောင်းကစပြီးတော့နောက်ဟာတွေမှာလည်းတချို့ဟာလေးတွေလွဲတာလေးတွေရှိတဲ့အခါကျတော့ကျွန်တော်တို့ထင်တဲ့လောက်ပေါ့နော်မှန်တဲ့လောက်မပေါ့ဘူးဆိုတော့တွေ့ရတယ်ဟုတ်ဆို
တော့ဒီတစ်နှစ်ကနေပြီးတော့ဆိုတော့နောက်ထပ်တက်တန်း၄နှစ်ကျန်သေးတာပေါ့နောက်ထပ်တက်တန်းဒီတစ်နှစ်ပြီးခဲ့တဲ့တက်တန်းတစ်နှစ်ဒီနောက်ထပ်တက်တန်းနောက်ထပ်တစ်နှစ်ကိုပဲကျွန်တော်အနည်းဆုံးပြောကြပါစို့နောက်ထပ်တစ်နှစ်ကိုဖြတ်ဖို့အတွက်အုံမြင့်ကောင်းနေရခဲ့တယ်လို့ပြောနိုင်တယ်
တချို့ကတော့ကျွန်တော်တို့ရခဲ့တယ်ခုနလိုမျိုးပေါ့နော်အတိုက်ခံနှစ်ဆိတ်လောက်ကျွန်တော်တို့ရာစုနှစ်လေးပုံတော်လောက်ကြာခဲ့တဲ့အခါကျတော့အာဏာရပါတီအာဏာရအစိုးရဖြစ်တဲ့အခါမှာဒါကိုအာဏာကိုရအောင်လုပ်တာနဲ့ကျွန်တော်တို့ကဒီအတုံးချတာနဲ့ပေါ့နော်အဲ့နှစ်ခုကြွာတာပေါ့နော်အဲ့ဒါကိုတော့ဒီအစိုးရအနေနဲ့ကောင်းကောင်းကြီးကျွန်တော်တို့တည်သွားပြီအဲ့ခါကျတော့ဒုတိယနှစ်ကကျွန်တော်တို့အရေးကြီးပါတယ်ပထမနှစ်ဆိုတော့ပြည်သူကကျွန်တော်တို့တီးခတ်နိုင်တယ်ခွင့်လွှတ်နိုင်တယ်လှုပ်တင်စားဒုတိယနှစ်မှာဆိုရင်တော့ကျွန်တော်တို့အဲ့ဒါကနေသွားပြီးတော့မျှော်မှန်းချက်ကကျွန်တော်တို့ပိုကြီးလာနိုင်တယ်အဲ့ခါကျတော့ deliver ပေါ့နော်ဆိုရတရဆိုတာတကယ်တမ်းစွမ်းဆောင်မှုကအဓိကပဲရလက်ကျွန်တော်တို့ပြရမယ်ပေါ့နော်အဲ့ဒါအရေးကြီးပါတယ်ဟု
တ်ကဲ့ညီ
ဟုတ်ပါဘူး
နောက်အုံမြေကောင်ရှိခဲ့တယ်လားနောက်တစ်နှစ်ကိုဆက်သွားဖို့
ကျွန်တော်ကတော့သိအားမရသေးဘူးဗျာနော်ဆိုတော့အဲ
့တော့ဝန်ကြီးကိုယ်တိုင်ကမျှော်လင့်ချက်သိကြီးလွတ်အောင်မဖြစ်နိုင်ဘူးလား
ဆိုတော့ဒါလည်းဖြစ်နိုင်တာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်မြင်တာကတော့ဒီအစိုးရကသူ့ရဲ့ဝန်ဆောင်မှုပေါ့ deliver ဟိုပေးလုပ်မယ်ဆိုပါစို့အဲလုပ်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီဝန်ထမ်းရန်တရားတွေမှာပြင်မှုတွေလိုပါတယ်ဆိုတော့နောက်တစ်ခါကျတော့တိကျတဲ့လမ်းညွှန်ချက်မျိုးတွေလိုတယ်ဆိုတော့အဲ့ဒါမျိုးတွေကကျွန်တော်တို့အခုချိန်ထိမတွေ့ရသေးဘူးပေါ့နော်ဆိုတော့အဲ့တော့အဲ့ဒါအပြင်မှာကျွန်တော်တို့နောက်ထပ်ဟိုတွေ့နေရတဲ့အနေအထားကဝန်ကြီးဌာနအချင်းချင်းမှာပူးပေါင်းဆောင်ရွက်မှုပါကျွန်တော်အားနည်းတဲ့အနေအထားတွေဖြစ်တယ်ဆိုတာကကျွန်တော်တို့ဒီမှာ NLD ဘက်ကဝန်ကြီးတွေဦးဆောင်တဲ့ဌာနတွေရှိရယ်နောက်တစ်ခါကျွမ်းကျင်သူတချို့ဦးဆောင်တဲ့ဝန်ကြီးဌာနတွေရှိရယ်နောက်တစ်ခါဒီဥရွှေမန်းအစိုးပြရယ်ပဲဆိုပါဆိုဒီအုပ်စုတွေဝန်ကြီးဌာနတွေရှိပါတယ်ဆိုတော့အဲ့တော့အဲ့အချင်းချင်းကြားထဲမှာပူးပေါင်းဆောင်ရွက်မှုကမကောင်းလောက်ဘူးဗျာဆိုတော့အဲ့တော့ကျွန်တော်တို့အကြံပြုချင်တာ whole government approach ခေါ်တာပေါ့အစိုးရတစ်ခုလုံးကဘယ်လိုသွားမလဲဘယ်လိုမောင်းမလဲပေါ့ဆိုတော့ဒီလိုဟာမျိုးတွေကအခြေခံခေါင်းတွေကျွန်တော်မတွေ့ရဘူးပေါ့နော်ဟိုဒါတွေကဆက်လုပ်ဖို့လိုမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ဥစီရသူဦးအောင်သူကြီးအထူးပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့
နောက်နေ့တွေကျွန်တော်တို့ဆက်ကြည့်ကြပါမယ
်ငါအရေးဆွေးနွေးခန်းအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအခုလိုတင်းငွေနေနေညနဲ့တင်းလာနေမနက်ခင်းတွေမှာနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
lambda ချက်မှာတော်တော်ရှင်များရှင် VA မြန်မာပိုင်းအစီအစဉ် April 2ရက်နေ့တင်ကုန်နေညမြန်မာစံတော်ချိန်9နာရီခွဲရှိပါပြီအခုတတိယပိုင်းထုတ်လွှင့်ပေးမယ့်စံတော်အသည့်အစီအစဉ်တွေကိုတော့ line 2 meter 24 25 32နဲ့53တို့အပြင် line meter 190တို့ကပါတူးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအခုရင်ဆုံးတော့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုအရင်ဆုံးနားဆင်ကြည့်ရအောင်ပါရှင်
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာ Wi-Fi Facebook ပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်အဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာရေးလာကြတဲ့သောရရှင်တွေရဲ့အစာတို့လေးတွေကိုဖော်ပြပေးသွားချင်ပါသေးတယ်။သောရရှင်ကြော့ကြော့ဦးကမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ VOA Burmese News အဖွဲ့ကိုကျေးဇူးတင်ပါတယ်မိသားစုဝင်တွေအားလုံးစိတ်ချမ်းမြေ့ပျော်ရွှင်ကြပါစေဆုပြုဆုတောင်းလာပါတယ်ရှင်ဟုတ်ကဲ့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးအခုလိုမျိုးတတိယနဲ့အစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကိုမင်းခဆိုတဲ့တောင်းအရှင်ကတော့မြန်မာနှစ်တင်မှာ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့ဆုမွန်ကောင်းပို့သအပ်ပါတယ်ဟုတ်ကဲ့ပါရှင်အခုဆိုရင်တော့အပီလာတရင်နေ့မြန်မာနိုင်ငံနှစ်တကူရောက်ဖို့ကတော့နှစ်ပတ်လောက်လိုပါသေးတယ်เนาะဒါဒီနှစ်အတွက်လဲကျွန်တော်တို့ VOA ဝိုင်းတော်သားတွေပထမအဦးဆုံးရရှိတဲ့ဒီမြန်မာနှစ်တစ်အတွက်ပေါ့เนาะနှစ်တကူစုမုံတောင်းလွှာလေးလဲဖြစ်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ကိုမင်းခါကိုပြောချင်ပါတယ်ကိုမင်းခါအတွက်လဲကမ္ဘာရဲ့ဘယ်နေရာအစိတ်ပိုင်းမှာပဲရောက်ရောက်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မြန်မာနှစ်တစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးပါတယ်ရှင်အလားတူပဲ VOA ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်နေဒီမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေလူမှုရေးရာကိစ္စရပ်တွေပေါ်မှာပုံမှန်လင်းလင်းတုံ့ပြန်လာကြတဲ့အမြင်တွေကိုဆက်ပြီးတော့မျှဝေပေးသွားဖို့ရှိပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေသတွေနဲ့ဖျော်ပြပေးကြပါရနော်။ဘေးဘုံဟော့တ်အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်7ချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ပါဗီရွန်ကျွန်းသူဒေဒီဂျေပော့ပ်အဆိုတော်ရီဟာနာရဲ့နံပါတ်8ချက်မြောက်တေးတပြအန်တီဆိုတဲ့တေးတပြမှာပါတဲ့ Love on the Brain ဆိုတဲ့တခြင်းမှာ Billboard Hot 100 Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်8ချိတ်ပါတယ်ဒီတခြင်းကိုရီဟာနာကိုယ်တိုင်ကလည်းပါဝင်ပြီးရေးဆက်ထားတာဖြစ်ပါတယ်1950ပြည့်လွန်1960ပြည့်လွန်ကာလတွေမှာအထူးခေတ်စားတဲ့ Soul Belly တခြင်းပုံစံမျိုးကိုအာရုံခံစားပြီးရေးဖွဲထားတာပါဒီတဲ့ချင်းကြောင့် Rihanna ကိုနာမည်သိကြီးတဲ့ Soul အဆိုတော်ကွယ်လွန်သူ Amy Winehouse နဲ့တောင်မှနှိုင်းယှဉ်ပြီးချီးကျူးကြတာတွေရှိပါတယ်။စီးပွားရေးရှုထောင့်ကပြောမယ်ဆိုရင်လည်းဒီတဲ့ချင်းအောင်မြင်မှုတွေကတော့ပိုလန်မှာနံပါတ်1ပြင်တဲ့ New Zealand မှာနံပါတ်20ထဲဝင်ပြီးတော့တခြားနိုင်ငံတွေမှာနံပါတ်40ထဲဝင်တာတွေရှိပါတယ်။ဒီတဲ့ချင်းကအကောင်းဆုံးတေးဆယ်ဖို့စီးရင်ဝင်အပုတ်30မြောက် Rihanna ရဲ့တဲ့ချင်းဖြစ်ပါတယ်။ဒီတဲ့ချင်းနဲ့ပဲသူကသူ့ရဲ့ Anti ကဘာလက်အဖျော်ပြေးပွဲတွေနောက်ပြီးတော့2016 Billboard ဂီတဆုချင်းမြင့်ပွဲ2016 MTV ဂီတဆုချင်းမြင့်ပွဲတွေလို့ဆုချင်းမြင့်ပွဲကြီးတွေမှာသူဒီသချင်းနဲ့ဖျော်ပြသွားခဲ့ပါတယ်။ Rihanna တီဆိုတဲ့ Love on the Brain ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော
် just to get close to you. Could we burn something today? And I'll run for miles just to get a taste.
ဆိုထားတဲ့ love on the brain ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးပြီးခဲ့တဲ့သတင်းပတ်တွင်ကျွန်တော်တို့ viewer ကသတင်းတင်ဆက်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေဒီသတင်းတွေပေါ်မှာတို့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာတွေကိုပြောပြပေးကြပါမယ်နော်။ April 1ရက်နေ့မနေ့ကပဲ2019ကြားဖြတ်ရွေးကောက်ပွဲကျင်းပပြီးစီးသွားခဲ့ပါပြီရှင်။2015ခုနှစ်တုန်းကရွေးကောက်ပွဲအကြောင်းမျိုးမျိုးကြောင့်မကျင်းပနိုင်ခဲ့တဲ့လက်လက်မဲဆန္ဒနယ်မြေတွေအတွက်အပါဝင်နောက်ပြီးတော့ဒီကြားထဲမှာအစိုးရယာရုတာဝန်တွေရသွားလို့ဖြစ်စေဒီကွယ်လွန်သွားလို့ဖြစ်စေလက်လက်သွားတဲ့မဲဆန္ဒနယ်တွေရဲ့နေရာအတွက်ဒီ2019ကြားဖြတ်ရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်ဒီကိစ္စပေါ်မှာအစပိုင်းတုန်းကဒီတုံးသက်သူတွေရဲ့အပြောအရလူလူရဲ့စိတ်ဝင်စားမှုအခြေအနေနည်းပါတယ်လို့သိရတဲ့အတွက်ကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ဖြစ်နေလဲဆွေးနွေးတင်ဆက်ပေးခဲ့ပါတယ်နော်ဒီအစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်နေပြန်ပြီးတော့တုံ့ပြန်ရေးသားလာကြတာကိုပြောချင်တာပါကြားဖြတ်ရွေးကောက်ပွဲကိုလူလူစိတ်ဝင်စားမှုနည်းတယ်နည်းတယ်နဲ့ပြောနေတာတကယ်မဟုတ်ပါဘူးတဲ့ VOE အဲ့လိုမျိုးမဟုတ်တဲ့တဲ့နေမပြောပါနဲ့ဆိုပြီးတော့တော်ရရှင်ကိုမင်းကပြောလာပါတယ
် VOE ကိုအခုတလောကြည့်နေတာကြားပါပြီကြားရရွေးကောက်ပွဲကိုလူလူစိတ်ဝင်စားမှုနေတယ်ဆိုတဲ့သတင်းမကြာခဏတွေ့နေရပါတယ်အဓိကပြောချင်တာကတော့ရွေးကောက်ပွဲကိုလူလူကစိတ်ဝင်စားတာမဟုတ်တော့ပါဘူးစိတ်အေးနေတာစိတ်ချနေတာသာဖြစ်ပါတယ်အရင်2012ခုနှစ်တို့15ခုနှစ်တုန်းကတော့လူလူကစူတယ်အုံနဲ့ကျင်းနဲ့တက်ကြွကြတယ်ဘာကြောင့်လဲဆိုတော့အဲ့ဒီတုန်းကအာဏာရှင်စစ်အစိုးရလက်အောက်ခံပါတီဖြစ်နေလို့ပါအဲ့ဒီပါတီလက်အောက်ကနေရုံထွက်ခြင်းလို့ပါအခုကကိုအစိုးရလေကိုအစိုးရလက်ထက်မှာပြည်သူကဒီအစိုးရမဲမလိမ်မဲမခိုးဘူးဆိုတာကိုယုံကြည်ကြပါတယ်အာဏာအတွက်ပြည်သူကိုဒုက္ခမပေးဘူးလို့လည်းယုံပါတယ်အစိုးရရဲ့ပြည်သူပေါ်စွမ်းဆောင်နိုင်မှုအားနည်းနေသေးတာကိုကိုချင်းစာနာပေးထားနိုင်ပါသေးတယ်ဒီအစိုးရပျက်စီးရပျက်စီးကြောင်းအဖြတ်လွတ်ရက်တွေလုပ်နေတာကိုလည်းလူလူကကောင်းကောင်းသိကြပါတယ်နောက်ဆုံးအချက်ကတော့မဲပေးဖို့မဲပေးနည်းကို2010နဲ့2015မကြသေးခင်ကာလတွေကမှအတွေ့အကြုံပူပူနွေးနွေးရရှိထားသေးတာရှိပါသေးတယ်အခုက2019ဆိုတော့နှစ်နှစ်ချားတစ်ခါလောက်မဲပေးကြရတာဖြစ်တော့စိတ်မှမထူးဆန်းတော့ပဲအေးအေးဆေးဆေးဖြစ်သွားတယ်လို့ထင်ပါတယ်ဒီတော့အရင်တုန်းကလိုမဲဆွေးနေမှောက်မှလားငါတို့ပါမပါရလားဆိုတဲ့စိုးရင်စိမ့်နဲ့မဲယုံတကာအမောတကောပြေးလွှားနေကြတဲ့လုပ်ရမျိုးပုံမျိုးတိတ်တွေ့ရမှာတော့မဟုတ်ပါဘူးအဲ့လိုပြည်သူတွေစိတ်အေးနေတာကဒီအစိုးရရဲ့လုပ်ရကိုပြည်သူတွေထောက်ခံနေတော့အားပေးနေတော့မဲဆိုတာကိုပြနေတာသာဖြစ်ပါတယ်ကျွန်တော်ပြောတာကိုမယုံရင်စောင့်ကြည့်ပါ2018ခုနှစ်မှာ NLD ပဲမဲအပြတ်အသတ်နိုင်မှလေဦးမယ
်ဟုတ်ကဲ့ပါဒါကတော့ကိုမင်းသူ့ရဲ့အမြင်ကို VOE ကိုတုံ့ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားရမယ်ဆိုတော့ကျွန်တော်တို့တင်ဆက်ပေးနေတဲ့အကြောင်းအရာတွေကလည်းဒီနိုင်ငံရေးစောင့်ကြည့်အခက်အခဲတွေရဲ့အမြင်တွေပဲဖြစ်ပါတယ်နော်ကျွန်တော်တို့ကိုယ်တိုင်ဒီသတင်းသမားတွေအနေနဲ့ဒီရွေးကောက်ပွဲကိုတော့လူထုကစိတ်ဝင်စားမှုနည်းပါတယ်ဆိုပြီးတော့ကျွန်တော်တို့ဘက်ကနေပြီးတဖက်သက်ပြောဆိုတာမဟုတ်ဘူးလို့ပဲကျွန်တော်တို့ဘက်ကပြန်ပြီးတော့ပြောချင်ပါတယ်ရှင်ဒီတော်ရရှင်ကိုမင်းကိုပြန်ပြီးတော့တုံ့ပြန်ပြီးတော့အောက်မှာရေးလာတဲ့သောရရှင်ကတော့အေးမင်းထွတ်ဖြစ်ပါတယ်ဒီသောရရှင်ကတော့တခုထပ်ဖြည့်ချင်ပါတယ်တဲ့
ကိုမင်းခမပြောတာအားလုံးပြည့်စုံတယ်တခုထပ်ဖြည့်ချင်တာကဝိုင်းရေးအတွက်လုံပန်းရတော့နည်းနည်းအားလျော့တာလည်းပါတယ်ကျိန်သေးပါတယ်ဒီဆိုရ9နှစ်နောက်တစ်ချိန်9နှစ်ထိအာမခံရတယ်ပြည်သူလူထုကဒဏ်ရာတွေလွယ်လွယ်နဲ့တော့မေ့မရသေးပါဘူးကွာ
အခုထိလည်း NLD အစိုးရကိုပြည်သူလူထုကတခဲနဲ့ထောက်ခံအားပေးတော့မှာပဲဆိုပြီးဒီသောရရှင်နေရေးလာတာပါသောရရှင်တိုနီဆိုတဲ့သောရရှင်ကတော့နိုင်ငံရဲ့ဖြစ်နေတဲ့အခြေအနေပေါ်မှာအတော်လေးကိုစိတ်ပြေအာရုံနေပုံရပါတယ်နော
်ဘသူပဲတက်တက်ငါတို့ပြည်သူတွေကတော့နင်းပြကနင်းပြပါပဲကွာလာစားကမတိုးအခွန်ကတိုးအစားအသောက်ကုန်စည်နှုန်းကတက်အိမ်လားကဈေးတွေကတက်ကားကမီးရထားကအကုန်လုံးတက်နေတာကြလာတာတခုတော့ရှိရဲ့စိတ်ဓာတ်တွေအောက်တန်းကြလာပါတယ်လူတွေရဲ့နှစ်သိကူးရုံးပိတ်ရက်တွေရှော့ချတယ်ထိုင်းကတော့အများကြီးပိတ်ပေးပါတယ်မြမရိုးရတဲ့ကြံဘယ်လိုဖြစ်လာမလဲ
ဒ ီတော်ရရှင်တူနေကသူပြည်သူတယောက်အနေနဲ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာတာပါ။အော်အော်ဆိုတဲ့တော်ရရှင်ကလည်းလူတွေထမင်းစားဖို့ခက်ခက်ခဲခဲရှာနေရပါတယ်ဆိုပြီးတော့သူ့ရဲ့မှတ်ချက်တူတူလေးရေးလာပါတယ်။နေထွန်းကတော့သူဘသူကိုထောက်ခံတယ်လဲဆိုတာဒီမှာပြောလာတာပါ။ People ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဘယ်ပါတီကိုမှမဲမပေးနဲ့တော့အလုပ်ပြတ်တယ်။ဒီနေ့လုံးမှာတနေ့စားဖို့အနိုင်နိုင်ဖြစ်နေရတာဘာကူမှဂရုမစိုက်နိုင်ဘူးလို့ဆိုလာပါတယ်ရှင်။ဒါကတော့ဧပြီလ1ရက်နေ့မှာရွေးကောက်ပွဲမကျင်းပခင်ကသရရှင်တွေသူတို့ရဲ့အမြင်တွေကိုမျိုးစုံထုတ်ဖော်လာတာဖြစ်ပါတယ်။ဧပြီလ1ရက်နေ့မှာရွေးကောက်ပွဲကျင်းပတော့လူတွေတော်တော်များများလာပြီးတော့မဲထဲဝင်ကြတာတွေ့ရပါတယ်နော်။လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရင်ဖွင့်လာကြတာမှာတော့သောရရှင်ပြည်သူ့ကျန်းမာရေးဌာနကဥတ္တန်စင်ဖြိုးမောင်ကတော့သူကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်။
ကျွန်တော်ကကျမ်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကပြည်သူ့ကျန်းမာရေးကြီးကြပ်နှစ်တယောက်ပါတတိပြောရင်ကျန်းမာရေးမှုအဆင့်၄ပေါ့ခင်ဗျကျေးလက်ကျန်းမာရေးဌာနမှာတာဝန်ယူရသူတွေဖြစ်ပြီးတော့တာဖားဆီယာမကျန်းမာရေးမှုတွေနဲ့တွဲပြီးတော့လှုပ်လှုပ်ရပါလေတာဖားဆီယာမတွေအတွက်ယူနီဖောင်းသတ်မှတ်ထားပေမဲ့ကျန်းမာရေးမှုနဲ့ကြီးကြပ်တွေမှာယူနီဖောင်းမရှိပါဘူးဒီလိုယူနီဖောင်းမရှိတဲ့အတွက်ကျွန်တော်တို့အတွက်ခက်ခဲတွေတွေ့ရပါလေသူသဖြင့်တခြားဌာနတွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာအဆင်မပြေတာတွေဖြစ်နေရပါလေဒီလိုယူနီဖောင်းမရှိခဲ့တာကလည်းအရင်အစိုးရဆက်ဆက်ကလေးကပါပဲပြောင်းလဲချိန်တန်ပါပြီလို့ပြောနေတဲ့ဒီနေ့ခေတ်မှာတော့ကျွန်တော်တို့ပြည်သူ့ကျန်းမာရေးကြီးကြပ်နှစ်တွေရဲ့ယူနီဖောင်းလဲပြောင်းလဲတင်ပြီလို့မြင်ပါတယ်ခင်ဗျ
သူတို့ဝန်ထမ်းတွေတူညီဝတ်ဆောင်ယူနီဖောင်းမရှိတဲ့အတွက်ကြောင့်မလို့တော်တော်လေးကိုအခက်အခဲတွေ့ရပါတယ်ဆိုရဒီတော်ရရှင်ပြည်သူ့ကျန်းမာရေးကြီးကြပ်ဦးတန်းစင်ဖြိုးမောင်စာရေးပြော VOG ကတစဉ်ရင်ဖွင့်လာတာပါတော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့လိပ်စာကတော့VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ခုဆက်ပြီးတော့သရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆိုတဲ့သချင်းလေးကိုသရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ My June ရငါစိတ်တွေဖိမွေးရမင်းချင်မှာယုံတယ်လေပြင်းနေတာမရှိဦးညို့တဲ့မိတ်ကလေးရဲ့ဖွင့်ပြောမစကားလုံးတွေတကယ်မရှိအောင်တော်လေဘယ်မလဲငါသက်တည်ရဆုံးအပ်သွားရဲ့မိတ်ကလေးရဲ့အန်ဒူပြစီစံထုံးနိုင်နေအချင်းမယင်မဆိုင်ရှိခဲ့ကဘာကိုမင်းရှုပ်ပြဖို့လွယ်မယ်အချစ်ဟာပူခက်ခဲတယ
်ဝနတီဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Give me your darling when the land of the way so I forget make lay yeah Je ne veux
နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာပါဒီဒီပင်ပတ်ကျွတ်ပြည်တွင်းသတင်းချက်သုံးသပ်ချက်အစီအစဉ်မှာတော့ရခိုင်ပြည်ကမွတ်စလင်တွေ MVC ကတ်လုပ်ရေးတပိတ်မောက်ထားတာကိုဘယ်လိုဖြေရှင်းမလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နီယာကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂထွေထွေအတွင်းမူချုပ်ဟောင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာတစ်ခုထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာပါအကြံပြုချက်တွေကိုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ကကြိုဆိုခဲ့ပြီးတချို့အကြံပြုချက်တွေကိုမြန်မြန်ဆန်ဆန်ကောင်းတဲ့ဖော်မယ်တချို့အချက်တွေကိုလည်းဆက်ပြီးကောင်းတဲ့ဖော်မယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီချက်တွေကတစ်ချက်ဖြစ်တဲ့သတင်းမီဒီယာသမားတွေကိုဒေသတွင်းသွားရောက်သတင်းရယူခွင့်ပြုရေးဆိုတဲ့အချက်လဲပါဝင်တဲ့အတွက်အဲ့ဒီချက်ကိုစတင်အကောင့်ထဲပေါ်တဲ့အနေနဲ့မလ28ရက်နေ့ကပြည်တွင်းပြည်ပသတင်းမီဒီယာသမား18ယောက်ပါတဲ့အဖွဲ့အဖွဲ့ကိုဘူးဒီတော်မောင်တော်ဒေသဘက်နယ်မြေအခြေအနေလေ့လာရေးနဲ့သတင်းရယူဖို့စီစဉ်ဆောင်ရွက်ပေးခဲ့ပါတယ်။ဒါအပြင်အကြံပြုချက်ထဲမှာဒေသတွင်းကလူတွေကိုနိုင်ငံသားစီစီရေးကိစ္စတွေဆောင်ရွက်ပေးဖို့ဒေသတွင်းစီးပွားဖွံ့ဖြိုးတိုးတက်အောင်လုပ်ပေးဖို့အချက်တွေလည်းပါဝင်ပါတယ်။လက်ရှိချိန်ဒေသတွင်းကမွတ်စလင်အတိုင်းဝဲဟာ MVC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမိသူများကင်ဆယ်ရမယ့်ကတ်ပြုလုပ်လို့ခြင်းမရှိတပိတ်မှောက်ထားတာကြောင့်အစိုးရကအခြားလုပ်ကင်ဆောင်ရွက်ရမယ့်ကိစ္စတွေအပေါ်ထိခိုက်နေတဲ့အကြောင်းဂုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းတော KI မြောက်ပိုင်းမှာမွတ်စလင်ဒေသခံတွေကအစိုးရနေသားဆောင်ရဲတပ်ဖွဲ့ကြီးကန်းပြင်ဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ပါတယ်။ရဲတပ်ဘဝင်တွေကိုတိုက်ခိုက်တပ်ဖြတ်ပြီးလက်နက်တွေလည်းယူဆောင်သွားခဲ့ကြတာပါ။ဒီအခြေအနေကအစပြုပြီးနေမြေတွင်းမှာတက်မတော်နဲ့ရဲတပ်ဖွဲ့ကနေအကြမ်းဖက်သမားတွေနှိမ်နှင်းရေးဆုံရှုံသွားတဲ့လက်နက်တွေပြန်ရရေးအတွက်နေမြေရှင်းလင်းရေးတွေလုပ်ကင်ဆောင်ရွက်ရပါတယ်။တပြိုင်နက်တည်းညမထွက်ရအမိန့်ထုတ်ပြန်တာတနေရာကနေတနေရာသွာလာတာတွေကိုစီစစ်တာပင်လယ်ပြင်ထွက်ငါးဖမ်းခွင့်ပိတ်ပင်တာတွေကိုပါလုပ်ကင်ခဲ့ပါတယ်။နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်တက်မတော်သားနဲ့ရဲတပ်ဖွဲ့တွေကြာဆုံးထိခိုက်ဒဏ်ရာရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့တယ်လို့ဖြစ်စဉ်တွေအတွင်းတက်မတော်နဲ့ရဲတပ်ဖွဲ့ဘက်ကလူခွင့်ရေးချိုးဖောက်မှုမျိုးစုံရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းကြဲကြဲပြန့်ပြန့်ပေါ်ပေါက်ခဲ့ပါတယ်။ဒီအတွက်ဒုသမရဦးမြင့်စွေဦးဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့ပြီးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တက်မတော်နဲ့ပြည်ထရေးဘက်ကလည်းတိကျစုံစမ်းစစ်ဆေးတာတွေလုပ်ကိုင်ခဲ့ပါတယ်။ဒီလိုနည်းနဲ့အခုဆိုရင်နေမြေတည်ငြိမ်အေဂျင်စာပြုလာပါပြီ။တက်မတော်ဘက်ကလည်းနေမြေထဲမှာစစ်ဆင်ရေးတွေမလုပ်တော့ဘူး။နေမြေပြင်ပတက်အခြေဆိုင်စခန်းတွေမှာပဲအခြေပြုတော့တယ်လို့ဆိုပါရယ်။ဒါပေမဲ့တကက်လက်တွေနေပြင်အခြေအနေကတော့အောက်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မတိုင်ခင်ကအခြေအနေမျိုးပြန်မရောက်နိုင်သေးပါဘူး။အချောင်းကတော့မွတ်စလင်အတိုင်းဝိုင်းက MVC ကတ်ပြုတ်လို့ရေးကိုတပိတ်မှောက်ထားမှုအစိုးရဘက်ကလည်းအရာကိစ္စအလုံးအတွက် MVC ကတ်လှုပ်ဖို့ဖိအားပေးမှုစတဲ့အချက်တွေကြောင့်ဖြစ်ပါရယ်
။ဥပမာအဖြစ်မောင်တော်ခရိုင်တွင်းမှာနေထိုင်တဲ့မွတ်စလင်အများစုဟာအရင်ကမောင်တော်နဲ့ဘူးဒီတော်မြို့ပေါ်ကိုလွတ်လွတ်လပ်လပ်သွားလာလို့ရနိုင်တယ်လို့နေဆက်ကုံတွေရဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားလို့ရပါတယ်။ဒါပေမဲ့အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းအစိုးရဘက်ကနေ MVC ကတ်ကင်ဆောင်တဲ့သူတွေကိုပဲတနေရာကနေတနေရာသွားခွင့်ပေးတာတစ်ဖက်နိုင်ငံသွားခွင့်ပေးတာစတာတွေလှုပ်လိုက်တဲ့အတွက်သွားရေးလာရေးခက်ခဲကုန်ပါတယ်။ MVC ကတ်မရှိသူတွေကိုသက်ဆိုင်ရာကြေးရွာကနေထောက်ခံစာတောင်းယူပြီးသွားလာဖို့ခွင့်ပြုတယ်ဆိုပေမဲ့တခါသွားတစ်ချိန်ထောက်ခံစာလိုရတဲ့အနေအထားမျိုးကြောင့်အခက်အခဲရှိမြဲတမ်းရှိနေသေးတာ တွေ့မြင်ကြရပါတယ်။အလာရူမောင်နှောခရိုင်ဘက်ကမွတ်စလင်တွေရဲ့အဓိကလုပ်ငန်းတစ်ခုကဆက်လီတွေနဲ့ပင်လယ်ငါးဖမ်းထွက်ကြတာပါ။ဆက်လီပိုင်ရှင်တွေထဲမှာရခိုင်တန်းသားတွေရောမွတ်စလင်တွေပါပါဝင်ပေမဲ့လေလုတ်သားအများစုကတော့မွတ်စလင်တွေပါ။အစိုးရဟာအကြမ်းဖက်မှုနောက်ပိုင်းကာလတစ်ခုဆက်လီတွေနဲ့ငါးဖမ်းခွင့်ပိတ်ပင်ထားပါတယ်။နောက်ပိုင်းဆက်လီတွေကိုမှတ်ပုံတင်လေထိုးသားတွေကိုလည်းမှတ်ပုံတင်ပြီးရင်ခွင့်ပြုမယ်လို့ကြေညာပါတယ်။ဒါပေမဲ့လေသူကြီးလေထိုးသားတွေအားလုံးABC ကကင်ဆောင်ထားသူတွေကိုသာမှတ်ပုံတင်ခွင့်ပေးမယ်လို့သတ်မှတ်လိုက်တဲ့အခါအကြမ်းဖက်မှုဖြစ်ပွားပြီးတာ6လနီးပါးကြာတဲ့အချိန်ဒီကနေ့ချိန်ထိဆက်လီတွေနဲ့ငါးဖမ်းထွက်တဲ့အဆင့်ရောက်မလာနိုင်သေးပါဘူးအကြောင်းကတော့လေလုတ်သားတွေဖြစ်တဲ့မွတ်စလင်အများစု ABC ကပြုလုပ်ရေးသဘိမ့်မှောက်ထားကြပြီးသူတို့လက်ဝယ်မှာ ABC ကရှိမနေလို့ပ
ါအစိုးရကတော့ ABC ကလုပ်ဖို့ဆက်ပြီးဖိအားပေးနေသေးပါပဲမောင်းတော့ခရိုင်ရဲ့ကြေးရွာတချို့မှာလက်ရှိအုပ်ချုပ်ရေးအဖွဲ့မှပါဝင်သူတွေ MVC ကတ်လုပ်ရမယ်မဟုတ်ရင်ထုတ်ပယ်ပြီး MVC ကတ်ရှိသူတွေနဲ့အုပ်ချုပ်ရေးအဖွဲ့တွေပြန်ဖွဲ့မယ်ဆိုပြီးအမိန့်ကြေညာချက်တွေထုတ်တာလည်းတွေ့ရပါတယ်ဒီလိုဖိအားတွေပေးတဲ့အတိုင်းမွတ်စလင်အများစုကြီးက MVC ကတ်မလုပ်ကြသေးပါဘူးသူတို့အပြောအရတော့ဟိုးအရင်ကသူတို့မိဘတွေလက်ထက်မှာသုံးောက်ချိုးလို့ခေါ်တဲ့အမျိုးသားမှတ်ပုံတင်တွေကင်ဆောင်ထားခဲ့တယ်။နောက်ပိုင်းအဲ့ဒီကတ်တွေကိုတင်ပြီး white card လို့ခေါ်တဲ့ယာယီတပ်တေကန်ကတ်ပြားတွေကင်ဆောင်ခဲ့ရတယ်။အဲ့ဒီကတ်တွေကင်ဆောင်ထားတော့ငနေမြေတွင်းသွာလာခွင့်ရှိတယ်။ Bangladesh ဘက်ကလည်းကုန်ကူးလို့ရတယ်။ငါးဖန်ထွက်လို့ရတယ်။တချိန်ကမဲပေးခွင့်လည်းရခဲ့တယ်။အခု MVC ကတ်ကတော့အဲ့ဒီလိုမတေချာမရေရာတာကြောင့်မလုပ်ချင်ဘူးလို့ငြင်းဆန်နေကြတာဖြစ်ပါတယ်။တကယ်လဲမောင်းတော့ခရိုင်ထဲမှာမွတ်စလင်လူဦးရေ9သိန်းခွဲနီးပါးထဲမှာ MVC ကတ်လုပ်ထားသူ4600ကျော်ပဲရှိနေတာပါမွတ်စလင်လူဦးရေရဲ့တရာခိုင်နှုန်းလောက်တောင်း MVC ကတ်လုပ်မထားတာတွေ့နိုင်ပါတယ်ဒီလိုအခြေအနေအောက်မှာခီးသွားလာရေးနေကြားဖြတ်ကျော်ကုန်ကူးရေးငါးဖမ်းခွင့်ရရေးနဲ့အခြားသောအရေးကိစ္စအမျိုးမျိုးအတွက် MVC ကတ်လုပ်ပြီးသူတွေကိုပဲခွင့်ပြုမယ်ဆိုတဲ့အနေအထားအောက်မှာအလုံးအခက်ခဲတွေ့ကုန်ကြတာဖြစ်ပါတယ
်။ဒီအတွက်အစိုးရဟာရခိုင်ပြည်နယ်မောင်နှောခရိုင်ဘက်မှာနေမြေတည်ငြိမ်အေးချမ်းရေးဒေသခံတွေအလုံးလုံးကင်နိုင်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာစေရေးစတာတွေအတွက်လက်ရှိကောင်ထယ်ဖော်နေတဲ့ MVC ကပြုလုပ်ရေးစီမံကိန်းကြီးကိုအသေးချာပြန်လည်သုံးသပ်သင့်ပါတယ်။အဲဒီဒေသခံမွတ်စလင်တွေ MVC ကလုံလောက်အောင်တခြားနည်းလမ်းသုံးပြီးမရရအောင်ဆွဲဆောင်မလား။ဒါမှမဟုတ် MVC ကမဖြစ်မနေလုပ်ဖို့သတ်မှတ်ထားတာကိုပြန်သုံးသပ်မှလား။တခခုအဖြေရှာပြီးပြဿနာကိုလက်တွေ့ကြကြအကောင့်ထဲပေါ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအရှိတိုင်းမှာလူတိုင်းသိတဲ့အစားအစာဖြစ်တဲ့ပေါက်စီနဲ့အနောက်တိုင်းအစားအစာတစ်မျိုးဖြစ်တဲ့ပီဇာကိုပေါင်းဆက်ပြီးတော့ပေါင်းစာဆိုရဲခေါ်တဲ့အစားအသောက်တမျိုးကိုတရုတ်ပြည်မှာရောင်းနေပါတယ်ခဲသွန်ရောင်ချီ UV အလင်းရောင်အောက်မှာအစိမ်းရောင်တောက်ပါတဲ့ကမ္ဘာပထမဦးဆုံးအလင်းရောင်ထွက်နိုင်တဲ့ဖားတမျိုးကိုအာဂျင်တီးနားနိုင်ငံကသိပ္ပံပညာရှင်တွေကရှာတွေ့ခဲ့ပါတယ်အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငင်းချန်နယ်မှခင်ပြူတွေးတွေကကြေညာပေးမှာပါရှင
်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့အခြေစိုက်ကုမ္ပဏီတစ်ခုကစွန့်ပစ်ပလတ်စတစ်ရေသန့်ဘူးကွန်တွေကနေအမျိုးသမီးစီဖနက်တွေထုတ်လုပ်နေပါဗျ။လွန်ခဲ့တဲ့၄နှစ်လောက်တုန်းကစခဲ့တာဖြစ်ပြီးတော့ Ruth Martin နဲ့ Stephen Hawthorne တို့နှစ်ယောက်အကြံတူပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။ Rothy ဖနက်တွေကိုတာဝန်သိသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတဲ့ Rubber နဲ့ပေါင်းစပ်ထုတ်လုပ်တာဖြစ်ပြီးတော့ဂျောင်းမြင့်ဖနက်အမျိုးအစားမဟုတ်ပါဘူး။ပလတ်စတစ်ဘူးတွေကိုပိုးမွားတန့်စင်ပြီးတော့နူးညံ့တဲ့ဖိုင်ဘာအမြင်သေးသေးလေးတွေဖြစ်အောင်ပြုပြင်ယူပါရယ်။နောက်တော့သုံးဘက်မြင်ပရင်တာကိုသုံးပြီးတော့အလေလွင့်နည်းစေဖို့ကွန်ပျူတာအစီအစဉ်ကိုသုံးပြီးထုတ်လုပ်တာပါ။ဒီဖနက်ကိုစပြီးတော့ထုတ်လုပ်တဲ့အချိန်တုန်းကဖနက်လုပ်ဖူးတဲ့အတွေ့အကြုံမရှိတဲ့အတွက်လည်းအခက်အခဲအမျိုးမျိုးရင်ဆိုင်ခဲ့ရတာပါ။ဒီဖနက်ကိုဝယ်ယူအသုံးပြုရတဲ့သူတွေအနေနဲ့အသုံးပြုပြီးသားဖနက်တွေပြတ်သွားရင်ထုတ်လုပ်တဲ့ကုမ္ပဏီကိုအခမဲ့ပြန်ပို့ပေးနိုင်ပြီးတော့ဒီဖနက်ကိုအစ်စ်ထုတ်ဖို့ပြန်လည်အသုံးပြုမှာဖြစ်ပါရယ်ရှင်။
ပီဇာနဲ့ပေါက်စီပေါင်းထားတဲ့အစားအစာအသစ်တစ်မျိုးကိုမြည်ဖူးကြပါသလား။အရှိတိုင်းမှာလူသိများတဲ့အစားအစာဖြစ်တဲ့ပေါက်စီနဲ့အနောက်တိုင်းအစားအစာဖြစ်တဲ့ပီဇာတို့ပေါင်းဆက်ပြီးပေါက်စာလို့နာမည်ပေးထားပါတယ်။အဲ့ဒီအစားအစာကိုတရုတ်ပြည်မှာရောင်းချနေပါတယ်။ American Expert တယောက်ဖြစ်တဲ့ Alex Cree ဟာသူ့အလုပ်ကထွက်ပြီးတော့အခုလိုအစားအသောက်အသစ်တစ်မျိုးကိုဖန်တီးလိုက်တာပါ။ပုံမှန်အတိုင်းလုပ်တဲ့ ပေါက်စီအခွန်ထဲမှာအီတလီဟင်းခတ်အမွှေးကြိုင်တွေနဲ့ cheese ထည့်ပြီးဖန်တီးထားသလိုအထဲကထာပနာအစာကိုလည်း cheese ခရမ်းညင်သီးနဲ့ပီဇာထဲမှာထည့်နေကြတွေဖြစ်တဲ့အသားအစာပလာတွေကိုထည့်ထားပါတယ်။စားနေရောင်းချတော့ကတော့ online ကအမှားစာနဲ့အိမ်တိုင်းရာရောက်ပို့ပေးတဲ့စနစ်ကိုသုံးခဲ့ပြီးပေကျင်းမြို့အနှံ့ကျညာခဲ့တာပါ။တရုတ်လူမျိုးတွေကဒီပေါက်စာကိုကြိုက်မကြိုက်ဈေးကွက်ထဲမှာအောင်မြင်မလားဆိုတာကတော့မသေးကြသေးပါဘူး။ရိုးရပေါက်စီရောင်းသူတို့ကိုကြီးဆန်းခိုင်းပြီးရိုက်တာသတင်းဌာနကမေးကြည့်တဲ့အခါမှာတော့မကြိုက်ဘူးလို့ပြောပါတယ်ခင်ဗျာ။
ကျန်းလုံရောင်ကြီး UV အနည်းအောက်မှာအစိမ်းရောင်တောက်တဲ့ကမ္ဘာပထမဦးဆုံးအနည်းရောင်ထွက်တဲ့ဖားတစ်မျိုးကိုအာဂျင်တီးနားနိုင်ငံကသိပ္ပံပညာရှင်တွေရှာဖွေတွေ့ခဲ့ကြပါတယ်။ဘွေနိုအဲရစ်သဘာဝသမိုင်းပြတိုင်းမှာ Polka Dot သစ်ပင်ဖားမျိုးအစားရဲ့အသွေးအယောင်6တွေ့ရဲ့အကြောင်းရင်းကိုစမ်းသပ်ရင်းနဲ့အခုလိုဖားကိုမမျှော်လင့်ပဲရှာဖွေတွေ့ခဲ့ကြတာပါ။ပုံမှန်အနည်းရောင်အောက်မှာတော့ဖားဟာသစ်ရွက်6ဝါညိုရောင်ရှိပြီးတော့ကိုယ်ပေါ်မှာအနည်းရောင်အဆက်လေးတွေရှိပါတယ်။ကျန်းလုံရောင်ကြီးရဲ့အောက်မှာတော့အစိမ်းရောင်လေးတောက်နေပြီးအထဲကကိုရင်းကလီစာတွေကိုပါဖောက်ထွင်းမြင်နေရတာပါလိလတွေးရှိချက်တွေအရတော့ဒီဖားဟာ limp နဲ့ glin အရည်တွေနှစ်ထုတ်ပြီးတော့ခရမ်းလုံရောင်ကြီးအောက်မှာအစိမ်းရောင်တောက်နေတာပါ polka dot သစ်ပင်ဖားမျိုးအစားဟာတောင်အမေရိကတိုက်စားတိဖြစ်ပြီးတော့ santa fe ဒေသမှာတွေ့နိုင်ပါတယ်အခုလိုအလင်းရောင်ထွက်တဲ့ရေသရဝါတွေတွေ့ခဲ့ပြီပေမဲ့အခုလိုသွေးအေးကုန်းတွေရေနေသရဝါတွေမှာတွေ့ရှိရတာကတော့ပထမဦးဆုံးအကြိမ်ပါဖားအလင်းရောင်ထွက်နေတာဟာနေထိုင်ရာသဘာဝပတ်ဝန်းကျင်ကြောင့်လားဒီမျိုးစိတ်မှာပဲအခုလိုဖြစ်နေတာလားဆိုတော့ကိုသိပ္ပံပညာရှင်တွေကဆက်လက်လေ့လာနေကြပါရဲ့ရှင
်ထူးခြားစမ်းပြအစီအစဉ်နားဆင်ခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ကိုအခုလိုတင်းကြွေနေညပိုင်းမှာအစ်ထုတ်လွှင့်နေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းလာနေမနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရဒင်းချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးပါအောင်ရှင
်ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြေတုံးစင်ရေကြီးရေရှမ်းပေးပြီးခဲ့တဲ့တောက်ကြံနေညသကောင်းရအချိန်ဒေသခံတွေအိပ်ပျော်နေချင်းမိုးကုန်းပြူတွေကိုရေတွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အဦတွေပျက်စီးခဲ့ရပါတယ်ဒီကနေ့အထိရှာဖွေကယ်ဆယ်လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေရပါတယ်ဤကွေရောနယ်စပ်ကလူပေါင်း 4,000 လောက်နေထိုင်ရာမိုကိုမြို့တဲကိုသမ္မတယွန်းမန်နျူအယ်ဆန်တိုစ်မင်းစနီနေကရောက်ရှိခဲ့ပြီးလူမှုအရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စီစီတို့တနင်္လာနေ့ကျရင်အင်ဂျီရောမှာတွေ့ဆုံကြတဲ့အခါမှာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နှစ်နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နှစ်ယောက်စလုံးဟာအစ္စလာမ်ဝါဒကိုနိုင်ငံရေးလိုအသုံးချလာတဲ့အပေါ်မှာအတော်လေးကိုမနှိမ့်မြှောက်ကြဘူးလို့အတ္တလန္တစ်ကောင်စီကအရှိအလဲပိုင်းဒေတာဆိုင်ရာအကြီးတန်းသုတေသီကပြောပါတယ်။ဒါ့အပြင်သူတို့နှစ်ယောက်စလုံးကနိုင်ငံရေးမှာလုံခြုံရေးကသူတို့ရဲ့ပထမဒုတိယနဲ့တတိယဦးစားပေးဖြစ်ရှုမြင်ထားတယ်လို့လည်းပြောဆိုထားပါတယ်။လွတ်တော်အမတ်လွတ်လပ်နေတဲ့မေဆနာနဲ့စကုတ်ကူအတွင်မှာကျင်းပတဲ့ဂျက်ပြက်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်နေရာစုစုပေါင်း9နေရာအနိုင်ရပြီး NLD ပါတီဝင်ရောက်ရှင်ပြိုင်တဲ့18နေရာတဲက9နေရာရှုံးနိမ့်ခဲ့တာမှာတော့အားလုံးကလူနည်းစုတိုင်းရင်းသားဒေသတွေမှာရှုံးနိမ့်တာဖြစ်ပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အမတ်နေရာ6နေရာနိုင်ရပါတယ်ပြည်တော်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီခရီးပြည်နယ်နဲ့ရခိုင်အမျိုးသားပါတီတို့က1နေရာစီအနိုင်ရပါတယ်ရှင
်သတင်းချင်းချုပ်ကိုမတင်ကြီးထက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆွမ်မွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Song ရဲ့ဖြစ်ပါတယ်ကျွန်မနင်္ဂလာဖိုင်ပါVOA American အတန်ရဲ့တင်းလာနေမနက်ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းတုံမီတာ24 32နဲ့40တို့ကနေနားဆင်နိုင်ပါတယ် VOA အားပေးအားနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.